Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် View American တကနေ2023ခုနှစ် April 17ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်တော်စု Washington DC မြို့တော်ကနေထိုင်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် View Radio Season ကို Line to Meter 3251တို့အပြင် Line Let Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက် Season ကိုကျွန်မအလေးမာကတောင်းယူတင်ဆက်ပေးပါပါရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကခင်မောင်ဆိုးမင်းပါဒီကနေ့ညနောက်ဆုံးရထိပ်တန်းရောက်သတင်းတွေကတော့စကိုင်းတိုင်းကမ်းပလူမြို့နယ်မှာစစ်ကောင်စီကလေကြောင်းကတိုက်ခိုက်တဲ့အတွက်ဒေသခံတွေရာနဲ့ချီပြီးသေဆုံးကုန်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်တင်မြောက်ပိုင်းအိုင်ယာလန်ကိုရောက်ရှိနေပါတယ်ရုရှားကျူးကျော်မှုအတွင်းယူကရိန်းရဲသားတွေသေဆုံးတဲ့စီးရင်ကိုကုလသမဂ္ဂကထုတ်ပြန်လိုက်ပါတယ်အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါအလိမ္မာရေး
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပြပုတ်ချက်တွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်တဲမှာတော့စကိုင်းတိုင်းကမ်းဘလူးမြို့နယ်ပစီကြီးကျေးရွာဘုံကျဲတိုက်ခိုက်ခံရတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီ
းဒီတိုက်နဲ့ပါပါရုံဖွင့်ပွဲပြားအပြူးမူးလေးနဲ့ကြုံနေတော့ကျေသွားတာကြိကိုက်ကတော့တော်တော်များတယ်ဗျခမန်းကြီးကတော့တရားကျော်လောက်တယ်ဗျ
မလဲတိုက်နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ခံတအုပ်ပြောသွားတာပါဒီကြောင့်သတင်းပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူမြောက်ရီမြို့အနီးစစ်ကောင်စီနဲ့ KNLA PDF ပူးတဲ့တပ်ဖွဲ့တွေအကြားကတိုက်ပွဲအခြေအနေရှမ်းပြည်မြောက်ပိုင်းနောင်ချိုမြို့နယ်အတွင်းကတိုက်ပွဲအခြေအနေတွေအပါအဝင်စစ်ကောင်စီကဧပြီလမှာစတဲ့ဗန္ဒာနှစ်အတွက်စစ်တပ်အသုံးစိတ်တိုးမြင့်လာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အင်ကာညာတိုင်းတိဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်ဆုံးမင်းနဲ့ပြောပြပေးပါပါရှင
်စကိုင်းတိုင်းကမ်းပလူမြို့နယ်မလဲတိုင်းနယ်အတွင်းကပစီကြီးကျေးရွာကိုစစ်ကောင်စီကလေကြောင်းကနေအနည်းဆုံး2ကြိမ်ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်အရသားတွေနဲ့ဒေသကာကွယ်ရေးတပ်ဖွဲ့ဝင်တွေဒါဇင်နဲ့ချီသေဆုံးကုန်တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်သေဆုံးသူ50လောက်အထိရှိနိုင်တယ်လို့ကနဦးသတင်းတွေထွက်ပေါ်လာပြီးနောက်ဆုံးရတဲ့သတင်းတွေမှာတော့100လောက်အထိရှိနိုင်တယ်လို့ဒေသခံတွေကပြောပါတယ်VOA အနေနဲ့တီးချအတီးပြုလို့မရသေးပါဘူး။အိုးအိမ်တွေမီးလောင်တဲ့ဓာတ်ပုံတွေနဲ့ထိခိုက်သေဆုံးသူတချို့ရဲ့ဓာတ်ပုံတွေမြန်မာစစ်တပ်ကလေကြောင်းကနေတိုက်ခိုက်တဲ့ဗီဒီယိုနဲ့ဓာတ်ပုံတွေ VOA ကနေလက်ခံရရှိထားပါတယ်။စိတ်မချမ်းမြေ့ပွေရာပုံတချို့သတင်းထဲမှာပါဝင်တာကိုလည်းကြိုတင်သတိပေးလိုပါတယ်။ဒီကနေ့ April 17ရက်မနေ့9:45မိနစ်အချိန်လောက်မှာစစ်ကောင်စီရဲ့Jet Fighter တိုက်လေရင်နဲ့လာရောက်ပစ်ခတ်ခဲ့ပြီးနောက်ထပ်5မိနစ်လောက်အကြာမှာပဲ MI-35 စစ်ရဟယင်နဲ့စစ်ရဟယင်တစ်စီးထပ်မံရောက်ရှိလာပြီးပစ်ခတ်ခဲ့တာလို့ဒေသကာကွယ်ရေးတပ်ဖွဲ့ဝင်တချို့ကပြောပါတယ်။ပစီကြီးကျေးရွာအတွင်းမှာမိုင်းပေါက်ကွဲမှုတွေလည်းရှိနေပြီးရွာအတွင်းမှာရှိတဲ့ထိခိုက်သေဆုံးဒဏ်ရာရှိသူတွေနဲ့ဒေသခံတွေကိုလည်းဖြည်းဖြည်းချင်းကယ်ထုတ်နေကြရတယ်လို့ကုညီကယ်ဆယ်ရေးလှုပ်အားပေးနေကြသူတွေကပြောပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးမကြာခင်မှာသတင်းပေးပို့ချက်ထုတ်လွှင့်တဲ့အခါမှာအပြည့်အစုံကိုကြားဖို့ရှိပါတယ်ခင်ဗျာ
ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ပို့ရေးမှာသူတို့သဘောဆန္ဒနဲ့အညီပြန်နိုင်ဖို့အခြေအနေမျိုးဖြစ်လာအောင်မြန်မာစစ်ကောင်စီကိုဆက်လက်ဖိအားပေးဖို့လိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးအဗ်ဒူမိုမန်ကမနေ့ကအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်နဲ့ဝါရှင်တန်မြို့တော်မှာတွေ့ဆုံရမှာပြောဆိုပါတယ်ဝါရှင်တန်မြို့တော်ကိုရောက်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးအဗ်ဒူမိုမန်ဟာရိုဟင်ဂျာဒုက္ခသည်အရေးအပါအဝင်ရာသီဥတုဖောက်ပြန်ပြောင်းလဲမှုတိုက်ဖျက်ရေးအလုံသမားအခွင့်အရေးကိစ္စတွေနဲ့တခြားနှစ်နိုင်ငံဆက်ဆံရေးဆိုင်ရာကိစ္စတွေဆွေးနွေးတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးဌာနကမနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကတော့ရိုဟင်ဂျာဒုက္ခသည်တသန်းကျော်ကိုလက်ခံဆောက်ရှောက်ထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုကျေးဇူးတင်တယ်လို့မနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အမေရိကန်နဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနိုင်ငံသားဝင်ကြီးတွေတွေ့ဆုံချိန်ဟာမြန်မာနိုင်ငံဘက်ကဒုက္ခသည်1000လောက်ကိုပြန်လည်လက်ခံဖို့အစပျိုးစီးစစ်မှုတွေလုပ်နေတဲ့အချိန်ဖြစ်ပြီးဒုက္ခသည်တွေရဲ့ဘေးကင်းလုံခြုံမှုနဲ့သူတို့ဆန္ဒနဲ့အညီပြန်ပို့ဖို့လူခွင့်ရေးအဖွဲ့တွေတောင်းဆိုနေတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်ရှင်။
ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးလျှို့ဝှက်မှတ်တမ်းတွေပေါက်ကြားမှုဟာအမေရိကန်အမျိုးသားလုံခြုံရေးအတွက်အလွန်ကိုအန္တရာယ်ရှိစေတယ်လို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်စစ်ဌာနထိပ်တန်းပြောရေးဆိုခွင့်ရှိသူတဦးကမနေ့ကပြောဆိုပါတယ်ပေါက်ကြားသွားတဲ့မှတ်တမ်းတွေထဲမှာအမေရိကန်နဲ့မဟာမိတ်တွေရဲ့ယူကရိန်းစစ်ပွဲနဲ့ပတ်သက်တဲ့အရေးကြီးတဲ့အချက်အလက်တွေပါဝင်ပြီး ဒီဖြစ်ရအတွက်တရားရေးဌာနကနေစုံစမ်းစစ်ဆေးမဲ့အကြောင်းပြောဆိုထားပါတယ်။ဒီပေါ့ချမှုနဲ့ပတ်သက်လို့အင်ဂျီရောကလည်းအနီးကပ်စောင့်ကြည့်စုံစမ်းနေတဲ့အကြောင်းအင်ဂျီရောအမျိုးသားလုံခြုံရေးပြောခွင့်ရဂျွန်ဂါဘီကပြောပါတယ်
။ We don't know who's responsible for this and we don't know if they have more that they intend to post. So
ဒီကိစ္စဘယ်သူမှတာဝန်ရှိတယ်ဆိုတာကျွန်တော်တို့မသိပါဘူး။နောက်ထပ်ဖောက်ချလိုတဲ့အချက်လက်တွေသူတို့မှရှိနေသေးသလားဆိုတာလည်းကျွန်တော်တို့မသိပါဘူးလောလောဆယ်စောင့်ကြည့်စုံစမ်းတာတွေအတတ်နိုင်ဆုံးလှုပ်ဆောင်နေပါတယ်လို့အင်ဂျူတော်အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရဂျွန်ဂါဘီကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်နှောင်းမင်းကသမရဂျိုးပိုင်နေကပထမဆုံးရှင်းလင်းပြောကြားခဲ့ပြီးအမျိုးသားလုံခြုံရေးအရာရှိတွေနဲ့နီးနီးကပ်ကပ်ဆက်သွယ်လှုပ်ဆောင်နေကြောင်းလည်းသူကပြောဆိုပါတယ်ခင်ဗျာ
မြောက်ပိုင်းအိုင်ယာလန်ဒေတာငင်းငယ်ရဲ့သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တာ25နှစ်ပြည့်တဲ့အထိမ်းအမှတ်အဖြစ်အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာဒီကနေ့ပဲမြောက်အိုင်ယာလန်နယ်ကိုရောက်ရှိသွားပါတယ်။မြောက်ပိုင်းအိုင်ယာလန်နယ်မှာနှစ်ပေါင်း30ကျော်ကြာအကြမ်းဖက်ပဋိပက္ခတွေအဆုံးသတ်စေခဲ့တဲ့အထင်ကြီး Good Friday အငင်းချမ်းရဲ့သဘောတူစာချုပ်ကိုအမေရိကန်ရဲ့ဂျာဝင်စစ်ဆေးမှုနဲ့ချုပ်ဆိုနိုင်ခဲ့တာပါ။ဒီသဘောတူညီချက်ရခဲ့ပြီးချိန်ကစလို့ဒေတာရင်းတိုးတက်ပြောင်းလဲမှုအခြေအနေတွေနဲ့စီးပွားရေးအရာဘလို့ခွေလန်းကောင်းနေရှိနေတယ်လဲဆိုတာကိုသမရဘိုင်ဒန်ခီးစဉ်အတွင်းအလေးထားပြောဆိုဖို့ရှိတဲ့အကြောင်းသမရအိမ်ဖြူတော်ကပြောဆိုထားပါတယ် Good Friday ငြိမ်းချမ်းရေးသဘောတူညီချက်ရခဲ့တာနှစ်အစိတ်ရှိခဲ့ပေမဲ့နိုင်ငံရေးကွဲလဲချက်တွေနဲ့ပဋိပက္ခတွေဆက်ရှိနေပြီးမြောက်ပိုင်းအိုင်ယာလန်ငြိမ်းချမ်းရေးသဘောတူညီချက်ဘလောက်အထိခိုင်မာတယ်လဲဆိုတာအကဲဆန်းတဲ့အခြေအနေတွေကတော့ရှိနေစေဖြစ်ပါတယ်မနေ့တလင်းလာနေ့ကဆိုရင်မြောက်ပိုင်းအိုင်ယာလန်ရဲ့ဒုတိယမြို့တော်လန်ဒန်ဒယ်ရီချီတက်ဆန္ဒပြပွဲမှာဆိုရင်ညနေဖုံးတက်ထားတဲ့လူငယ်တွေကရဲကင်းလှည့်ကားကိုတက်စီဘုံးတွေနဲ့ပစ်ပေါက်ကြပါတယ်အမေရိကန်အမျိုးသားလုံခြုံရေးကောင်စီ NSC ရဲ့ပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကတော့သမ္မတရဲ့အခုခီးစဉ်အပေါ်ထိခိုက်မှုရှိမှာမဟုတ်ဘူးလို့ပြောဆိုပါတယ်ရှင်
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်ရုရှားတပ်တွေကျူးကျော်မှုစတင်ကြတဲ့ကယူကရိန်းနိုင်ငံမှာအရသာတေဆုံးမှု 8,500 နီးပါးအထိအတိပြုနိုင်ပြီးအတိမပြုနိုင်သေးတဲ့တေဆုံးမှုတွေကနောက်ထပ်အများပြားရှိနိုင်တဲ့အကြောင်းကုလသမဂ္ဂကဒီကနေ့အင်ကာနီကထုတ်ပြန်ပါတယ်။ဒါအပြင်ဒဏ်ရာသူပေါင်း 14,000 ကျော်စီးရင်ရရှိထားတယ်လို့လည်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမှာမင်းကြီးယုံ UNHCR ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ဒေသတချို့ကသတင်းအချက်အလက်တွေရရှိဖို့ခက်ခဲသလိုသတင်းရရှိမှုနောက်ကျတာနဲ့တချို့သတင်းတွေကအတီးပြုတ်ဖို့စီစစ်နေရတဲ့အတွက်ကြောင့်အမှန်တကယ်ကိန်းဂဏန်းတွေဟာထုတ်ပြန်လာတဲ့ပုံများတယ်လို့အိုချာကုလသမဂ္ဂအေဂျင်စီကပြောဆိုပါတယ်ခင်ဗျာ
ပြခဲ့တဲ့သတင်းဘက်က Republican ကြီးဆိုတဲ့ Tennessee ပြည်နယ်လွှတ်တော်ကနေဖယ်ထုတ်ခံရတဲ့ African ຫນွယ်ဘွားပြည်နယ်လွှတ်တော်အမတ်နှစ်ဦးထဲကတဦးဖြစ်တဲ့ Justin Jones ကိုတနင်္လာနေ့ကပြန်လည်ပြီးလွှတ်တော်အတွင်းတာဝန်တွေထမ်းဆောင်ခွင့်ပြန်လည်ခံအပ်ခလိုက်ပါတယ်ပြည်နယ်မြို့တော် Nashville မြို့တော်ရဲ့အုပ်ချုပ်ရေးကောင်စီကနေတညီတညွတ်ထဲမဲပေးဆုံးဖြတ်ပြီးပြန်လည်ခန့်အပ်လိုက်ပြီးတဲ့နောက်သူတို့ကိုလွှတ်တော်တာဝန်တွေကိုထမ်းဆောင်ခွင့်ပေးလိုက်တာဖြစ်ပါတယ်။သူဟာကျန်းသစ္စာဆိုတဲ့ခန့်မှအတွင်းကိုဝင်ရောက်တဲ့အချိန်မှာသူ့ကိုထောက်ခံကြသူတွေက The Little Light of Mine ဆိုတဲ့တခြင်းနဲ့ကြိုဆိုကြပါတယ်။သူနဲ့အတူပြည်နယ်လွှတ်တော်ကနေဖယ်ထုတ်ခံရတဲ့နောက်ထပ်ပြည်နယ်လွှတ်တော်အမတ်တဦးဖြစ်တဲ့ Justin Pearson ကိုတော့ဗိုလ်တော်နဲ့မှပြန်လည်ပြီးတော့လွှတ်တော်တာဝန်တွေပြန်လည်ထမ်းဆောင်ခွင့်ခန့်အပ်နိုင်ဖို့ရှိပါတယ်။ Democrat Party ကဖြစ်ကြတဲ့သူတို့နှစ်ဦးဟာအဲ့ဒီပြည်နယ်ကစာတင်ကြောင်းတနက်ပြစ်ခံရတဲ့ကိစ္စကိုအကြောင်းပြုပြီးတနက်ထိန်းချုပ်ရေးဆန္ဒပြပွဲမှာပါဝင်မှုနဲ့လွှတ်တော်ကနေမဲခွဲဖယ်ထုတ်ခဲ့တာဖြစ်ပါတယ်ရှင
်။ဒေသရင်းတရုတ်အစိုးရရဲ့အငင်းပွားပွဲနယ်မြေချဲ့ထွင်မှုတွေအခိုင်အမာပြုလုပ်နေတာကိုတံပြန်ဖို့ကာလရှာကြီးကာလရှေကြာမဟာမိတ်နိုင်ငံတွေဖြစ်ကြတဲ့ဖိလစ်ပိုင်နဲ့အမေရိကန်တို့ရဲ့အကြီးဆုံးပူးတွဲဆေးလေ့ကျင့်မှုကိုဒီကနေ့အင်ကာနီကစတင်ပြုလုပ်လိုက်ပါတယ်။ပါလီကန်တန်လို့အမည်ပေးထားတဲ့ဖိလစ်ပိုင်မှာနှစ်စဉ်ပြုလုပ်တဲ့ပူးတွဲဆေးလေ့ကျင့်မှုမှာတပ်ဖွဲ့ဝင်အင်အား 18,000 နီးပါးပါဝင်ပါတယ်။ဒီဆေးလေ့ကျင့်မှုမှာတရုတ်ကသူပိုင်ဆိုင်ကြောင်းပြောဆိုထားတဲ့တောင်တရုတ်ပင်လယ်အတွင်းလက်နက်တွေကိုပစ်ခတ်ဆန်းသတ်တာဖြစ်ပါတယ်။ ထိုင်ဝမ်နဲ့ပတ်သက်လို့သဘောထားတင်မာမှုကိုပြသတဲ့၃ရက်ကြာတရုတ်စီရေးလေ့ကျင့်မှုတနင်္လာနေ့ကပြီးဆုံးသွားပြီးတဲ့နောက်အခုလိုအမေရိကန်နဲ့ဖိလစ်ပိုင်ပူးတွဲစီရေးလေ့ကျင့်မှုပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
တင်မာမှုတွေရှိနေတဲ့ထိုင်ဝမ်ကျွန်းတဝိုက်မှာတရုတ်က၃ရက်ကြာစီရေးလေ့ကျင့်မှုတွေအပြင်းထန်လုပ်ခဲ့ပြီးတဲ့နောက်တိုက်ခိုက်ရေးအတွက်အသင့်ဖြစ်နေပြီလို့တနင်္လာနေ့ကကြေညာလိုက်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကအမေရိကန်ပြည်ထောင်စုကိုခဏရောက်ရှိသွားခဲ့တဲ့ထိုင်ဝမ်သမ္မတချိုင်အင်ဝမ်နဲ့အမေရိကန်လွှတ်တော်အမတ်တွေနဲ့တွေ့ဆုံခဲ့တာကိုကန့်ကွက်တဲ့အနေနဲ့တရုတ်ကထိုင်ဝမ်ကျွန်းအနီး၃ရက်ကြာစီရေးလေ့ကျင့်မှုတွေလုပ်ခဲ့တာပါ။Joyson လို့နာမည်ပေးထားတဲ့တိုက်ခိုက်ရေးအသင့်ပြင်ထားတဲ့တရုတ်ကင်းလက်အဖွဲ့တွေဟာကိုပိုင်အုပ်ချုပ်ခွင့်ရထိုင်ဝမ်ကိုတတိပေးဖို့ရည်ရွယ်တာဖြစ်တယ်လို့တရုတ်စစ်တပ်ကအစောပိုင်းကလေးကပြောဆိုထားပါတယ်။ကိုနိုင်ငံရဲ့အချုပ်အခြာအာဏာဘေးကင်းလုံခြုံရေးနဲ့နည်းမြေပိုင်ဆိုင်မှုကိုကာကွယ်စောင့်ရှောက်ပိုင်ခွင့်နိုင်ငံအလုံးမှာရှိတာကြောင့်ဒီအတွက်ခုလိုစီရင်လေ့ကျင့်မှုတွေလုပ်တာဟာနိုင်ငံတကာဥပဒေနဲ့အညီဆောင်ရွက်တာဖြစ်တယ်လို့တရုတ်ရေးကြောင်းသုတေသနဌာနရဲ့ဒူဥက္ကဋ္ဌဟောင်းဂျွန်ချမ်ရှီကပြောပါတယ်။ထိုင်ဝမ်ဟာဒေတာပိုင်နဲ့အဖြစ်တရုတ်ကကြွေးကြော်ထားတာပါရှင်။နောက်ဆုံးရသတင်းတွေကိုကုခင်မောင်စိုးမင်းနဲ့အတူကျွန်မအလေးမာကပြောပြပေးကြတာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပြပုချက်တွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါ။အခုရင်ဆုံးတော့ကမ်းဘလူးမျိုးပစီကြီးကြေးရွာကဘုံကျဲတိုက်ခိုက်ခံရတဲ့နောက်ဆုံးအခြေအနေသတင်းပြပုချက်ကိုစပြီးပြောပြပေးပါမယ်။စကိုင်းတိုင်းကမ်းဘလူးမျိုးနဲ့မလဲတိုက်နယ်အတွင်းကပစီကြီးကြေးရွာကိုစစ်ကောင်စီတပ်တွေကဒီကနေ့မနက်ပိုင်းမှာ၄ချောင်းကနေ၂ချောင်းပစ်ခတ်တိုက်ခိုက်ခဲ့ရာကြောင်းဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့ဝင်တရားထက်မနဲ့တေဆုံတယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်ခဲ့သူတွေကပြောပါရယ်။တရားရသူလည်းအ ਨੇ ဆုံး25ယောက်ထပ်မင်းရှိတယ်လို့ဆိုပါရယ်စစ်ကောင်စီကဒီကနေ့ညနေပိုင်းမှာလဲအဲ့ဒီနေရာကိုလေဆောင်ကနေနောက်ထပ်တစ်ကြိမ်ထပ်မံတိုက်ခိုက်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရတာတော့မရှိဘူးလို့ဆိုပါရယ်ဒီကြောင့်သတင်းပြပို့ချက်ကိုအခြေခံပြီးကိုစုံဝင်းလိုင်ကပြောပြပေးပါရှင
်ဒီကနေ့ AP လ17ရက်မနက် 9:45 မိနစ်အချိန်လောက်မှာစစ်ကောင်စီတပ်တွေဘက်ကတိုက်ခိုက်ရေးဂျက်လေယာဉ်နဲ့လာရောက်ပစ်ခတ်ခဲ့ပြီးနောက်ထပ်5မိနစ်လောက်အကြာမှာပဲ MI-35 တိုက်လေယာဉ်ဒဇီထရောက်လာပြီးထပ်မံပစ်ခတ်ခဲ့တာလို့ဒေသကာကွယ်ရေးတပ်ဖွဲ့ဝင်တချို့ကပြောပါတယ်ဒီပစ်ခတ်မှုဟာမလဲတိုက်နယ်အတွင်းမှာပထမဆုံးလေကြောင်းတိုက်ခိုက်ခံရတာဖြစ်ပြီးတော့ဒေသကာကွယ်ရေးတပ်ဖွဲ့ဝင်နဲ့ဒေသခံစုစုပေါင်း100ကျော်တဲ့မင်းနေတည်ဆုံခဲ့တယ်လို့ကုညီကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်ခဲ့တဲ့မလဲတိုက်နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ခံကိုပလာကြီးကပြောပါတယ်တည်ဆုံသူတွေထဲကလေးငယ်တွေပါဝင်တယ်လို့အများစုကဒေသခံတွေဖြစ်ကြတယ်လို့ဆိုပါတယ်အန်ယူဂျီကြာကာလမြို့တန်ညီကြီးအစိုးရရဲ့ပြည်သူ့အုပ်ချုပ်ရေးယုံဖွင့်ပွဲလုပ်နေချိန်မှာလာရောက်ပစ်ခတ်ခဲ့တာဖြစ်ပြီးသူ့ရဲ့အနောက်ဘက်မှာရှိတဲ့မိုင်းတွေတူလောင်ထားတဲ့ဂိုဒေါင်ကပါပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့ကိုပလာကြီးက VOA ကိုပြောပြပါတယ
်။ခြေကိုက်ကတော့တော်တော်များတယ်ဗျ။တော်တော်များတယ်ဆိုတော့ဆံမကြီးကတော့ကြားကျော်မဲ့ရှင်နေ။တရားကျော်လောက်တယ်ဗျ။ပြောရဲဆိုတော့ကျွန်တော်အနောက်မြက်လည်းတော်တော်ကြီးကဝင်ကောက်လို့ရတဲ့အရာတွေကောက်ကောက်ပြီးရွှေ့ထားတယ်ဘောနော်။အတိကျတော့ဒီတော့ကအတိကျမသိရသေးဘူးဗျ။တော်တော့ကျွန်တော်တို့ကောက်ရတဲ့ကလေးအနောင်6လောင်းတွေ့ထားတယ်ဗျ။အဲချားတော့ဟိုဟိုလိုဘယ်လိုပြောရမလဲ။သူစားလေးတွေပဲရလိုက်ကြတယ်ရှိတယ်။တော့လည်းတွေ့ထားတဲ့ကလေးအနောင်ကတော့6လောင်းဗျ။ရုံးရနောက်မှာကကျွန်တော်မိုင်းထားတဲ့နေရာတစ်ခုရှိတယ်ဗျ။အဲမိုင်းကူတော်လေးတစ်ခုရှိတယ်။အဲဒီမိုင်းကူတော်ကွဲတာလည်းပါတယ်ဗျ။တော့ကွဲတော့ကျွန်တော်တို့အတော်နဲ့လည်းဒီမဆွဲနိုင်ဘူး။ဒီလည်းမနှိမ့်နိုင်ဘူးဖြစ်တော့အလောင်းကလည်းဒီကြောင့်တော့အရေးတော့ကလည်းကျွန်တော်အထူးကြမသိလိုက်ရတာဗျ။
ဒီလေကြောင်းတိုက်ခိုက်မှုကြောင့်တေဆုံသူတွေထဲမှာဒေသခံအများအပြားပါပြီးတော့ပြည်သူ့ကာကွယ်ရေးနဲ့အုပ်ချုပ်ရေးအဖွဲ့တွေကအဖွဲ့ဝင်တွေနဲ့တာဝန်ခံ40ကျော်လောက်ပါတယ်လို့ကိုပလာကြီးကပြောပါတယ
်ဒေသခံတွေများတယ်ဗျဒေသခံတွေများမယ်အဲ့တော့ဒီတိုင်းနယ်ပါအဖတာဝန်ခံပါမယ်နောက်တိုင်းဒီပါလာဖတ်တာဝန်ခံတွေလည်းပါတယ်နောက်ကျွန်တော်တို့ပါကတိုင်းနယ်ပါကမတာဝန်ခံတယောက်လည်းပါသွားတယ်ဗျအများစုကတော့ဒေသခံတွေအများစုကိုပါတာဗျပါတာကတော့ကျွန်တော်တို့ခံမှန်းကြီး40လောက်ပါပဲကြာကျားရွာတွေကပါကမတောင်ကန်ဒီပါလာမတောင်ကန်ဒီပါမတောင်ကန်ဒီရောဆိုတော့ဟို40မီလောက်ပါတယ်ကြာကျန်တာကတော့ပြည်သူတွေကြာကလေးတွေနဲ့ပြည်သူတွေပဲကြာ
တည်ဆုံသူအရေးအတွက်စီးရင်အတိအကျကိုတော့ VOA ကတိကျအတိမပြုတ်နိုင်ပါဘူးအခုတိုက်ခတ်မှုနဲ့ပတ်သက်လို့စစ်ကောင်စီကို VOA မြန်မာပိုင်းကဆက်သွယ်ဖို့စူးစမ်းပေမဲ့ဆက်သွယ်လို့မရခဲ့သလိုအခုချိန်ထိသတင်းထုတ်ပြန်တာမရှိသေးပါဘူးဒီကနေ့ကျင်းပတဲ့ပြည်သူ့အုပ်ချုပ်ရေးယုံဖွင့်ပွဲကိုပစီကြီးကျေးရွာကနေအပါအဝင်အနီးအနားမှာရှိနေတဲ့ကျေးရွာကပြည်သက်150ကနေ200အကြားလောက်တက်ရောက်ခဲ့တယ်လို့အခမ်းအနားစီစဉ်သူတွေကပြောပါတယ်စစ်ကောင်စီကအလေကြောင်းကနေပြစ်ခတ်ပြီးနိုင်ဝဲလောက်ကြာပြီးမှဖြစ်ပွားတဲ့နေရာကိုဝင်ပြီးအဲ့ဒီမှာပိတ်မိနေတဲ့သူတွေကိုကယ်ထုတ်တာနဲ့ဒဏ်ရာသူတွေကိုနှိဆက်ရာဆေးကုနိုင်မဲ့နေရာတွေကိုပို့ပေးတာတွေလုပ်ပြီးဒေသကနေစစ်ဆောင်နိုင်ဖို့စီစဉ်ပေးပြီးမှ တည်ဆုံးသူအလောင်းတွေကိုကောက်နိုင်တယ်လို့ကုညီကယ်ဆယ်ရေးလုပ်ခဲ့ကြတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လဲကိုဗလာကြီးကပြောပြပါတယ်
ကြည့်ပြီးတော့အနည်းဆုံးနိုင်ဘက်လောက်နေမှကျွန်တော်တို့ဝင်ရဲတာဗျဝင်ရဲတော့အဲမှာပိတ်မိနေတဲ့လူမျိုးကဲထုတ်ရတယ်ဒဏ်ရာရတဲ့လူမျိုးကိုလည်းဆွဲထုတ်ရတယ်အဲဒီမနာရီလောက်ကဲထုတ်ပြီးမှကျွန်တော်တို့အဲဖြစ်တဲ့အချင်းဖြစ်တဲ့နေရာကိုသွားကြည့်ရတာအဲမှာရောက်သွားတော့အကုန်လုံးပြန်ကျင်းနေရပါတော့အလောင်းတွေလည်းပြန်ကျင်းနေတယ်မိရဲ့လည်းလောင်းနေတယ်အဲမှာဟိုနောက်မှမိုင်းကူတော်နဲ့မိုင်းညံနဲ့အဆက်မပြတ်ပေါက်ကွဲနေတော့ကျွန်တော်လည်းအတော်နဲ့ဒီလောင်းတွေဆွဲထုတ်လို့မရတာနဲ့နေကင်းမိုင်းတော့မှာလည်းကျွန်တော်ဆွဲထုတ်နိုင်တာဗျကျတာတော့ခုနနိုင်ွယ်လောက်ကဆက်ပြတာဒါပေမဲ့ကျွန်တော်အလောင်းလေးဆွဲထုတ်နိုင်တဲ့အခြေကြီးတော့ဟိုစနစ်လောက်မှကျွန်တော်ဆွဲနိုင်တာ
ပြည်သူအုပ်ချုပ်ရေးအဖွဲ့ရုံးဖွင့်ပွဲကိုတွားရောက်ခဲ့သူတူကလည်းသူ့မျက်မြင်တွေ့ကြုံခဲ့ရတဲ့အခြေအနေကိုအခုလိုပြောပြပါတယ
်ကျွန်တော်တို့ဇွန်နေ့ကနှစ်မိုင်သုံးမိုင်လောက်ပဲဝေးတယ်ဖွင့်ပွဲဖိတ်တော့ကျွန်တော်တို့ကသွားတယ်သွားတော့အဲ့လမ်းတစ်ဝက်မှာပြင်မယ်ကျွန်တော်တို့ကရင့်နေရတယ်ဟိုဘက်ကဓာတ်တိုက်ကြည့်တဲ့အတွက်ကျွန်တော်တို့ကတိုးလို့မရဘူးဓာတ်တိုက်ကပြန်သွားပြီးမှအထီးယုံကြည့်တဲ့နေရာကိုဓာတ်ပုံရကြည့်ပြန်လာတာ MI35 ကနေလာပြစ်သွားတာရရဆက်ဆက်ပြစ်တာတက်တက်လေးရတော့ကြောင့်မင်းမရတာ
မနေ့ပိုင်းကတိုက်ခတ်ခံခဲ့ရတဲ့နေရာကိုပဲစစ်ကောင်စီကညနေ9နာရီခွဲနဲ့6နာရီကြားမှာတိုက်လေရင်တွေအချင်းချင်းပြန်ဝဲပြီးဘုံစနလုံးကျဲခဲ့တယ်လို့မြင့်မြင့်တက်တီတွေက VOE ကိုပြောပါတယ်မလဲတိုက်နယ်အတွင်းမှာဒါဟာပထမဆုံးအခြေလေးချောင်းကနေအကြီးအကျယ်တိုက်ခတ်ခံရတာဖြစ်တာကြောင့်ပစီကြီးကျေးရွာအပါဝင်ပတ်ဝန်းကျင်ကကျေးရွာ16ရွာလောက်ကဒေသခံတွေစစ်ဆောင်နေကြရတယ်လို့ကိုပလာကြီးကပြောပါတယ
်လူတွေကတော့တီတူတွေကတော့မရှိတော့ဘူးဗျမရှိတော့ဖြစ်သွားပြီဒီမှာဒေသကောင်ကြီးအဖွဲ့လေးတွေရယ်ဒီအလောင်းတွေကိုကောက်ပြီးတချိုးနေရတော့မိမိတချိုးနေတာပေါ့နော်ဒီတချိုးနေတဲ့အဖွဲ့လေးတွေပဲရှိတော့မယ်ဗျညာတော့ပြလူကြီးွားဖြစ်သွားတာပေါ့ဗျာ။ဒေးနာရွာတွေလည်းပြီးကြရဲ16ရွာလောက်ကတော့ပြီးနေရတာ။ဖိလန်တာပေါ့ဗျာ။ကျွန်တော်တို့ဒီဘက်နေမှာဒါမျိုးလေချောင်းတက်ဆင်းမှုကဒီချိန်မှလည်းချက်ပြူတာမဟုတ်တော့ဒီနည်းကရွာတွေကလည်းကြောက်ကြရဲဗျ။အကုန်လုံးဒေသခံတွေလည်းထွက်ပြေးတဲ့လူကထွက်ပြေးပေါ့နော်
။ကမ်းပလူမျိုးနယ်အတွင်းကဇင်းရွာနောက်ပိုင်းကိုဧပြီလ9ရက်နေ့ကစစ်ကောင်စီကလေချောင်းပစ်ခတ်မှုဒီချိန်ပြုလုပ်ခဲ့ပေမဲ့ထိခိုက်မှုတော့မရှိခဲ့ပါဘူး။စစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပြစ်ခတ်တိုက်ခတ်မှုတွေကြောင့်စကိုင်းတိုင်းအတွင်းမှာတေဆုံးသူတွေနဲ့အိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့စစ်ဆောင်ရေးအတွက်ဟာတနေ့တည်းတနေ့ပိုပြီးတိုးလာနေပါတယ်ပြည်သူ
စကိုင်းတိုင်းကမလူမျိုးနဲ့မလဲတိုက်နယ်မှာလေကြောင်းကနေပုံကျဲတိုက်ခိုက်ခံရမှုမှာလူ100ကျော်တေဆုံးခဲ့တဲ့တဲ့တင်ကိုစောဝင်းလိုင်းပြောပြပေးခဲ့တာပါတဆက်သေးပါပဲကရင်ပြည်နယ်မြောက်ရီမျိုးဘက်ကတိုက်ပွဲအခြေအနေကိုလည်းပြောပြပေးကြပါတယ်စစ်ကောင်စီတပ်ဖွဲ့တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNLA PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေတဲ့ကရင်ပြည်နယ်မြောက်ရီခရိုင်တွင်းကမဲကနေကျေးရွာအနီးမှာဒီကနေ့လဲနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်ခဲ့တယ်လို့ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းစစ်ကောင်စီနဲ့နေသားဆောင်စခန်းတွေကိုပိတ်မှတ်ထားပြီးပြန်လည်တိုက်ခိုက်ခဲ့တဲ့အကြောင်းဒေသခံပြည်သူကာကွယ်ရေးအဖွဲ့ကပြောပါရယ်နှစ်ဖက်ထိခိုက်ကြဆုံမှုတွေလည်းရှိနေတဲ့မဲကနေရွာတိုက်ပွဲနောက်ဆုံးရအခြေအနေကို VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါရယ်ရှင
်ထိုင်းမြန်မာနယ်စပ်မြောက်ရီမြို့အနီးကမဲကနေကျေးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNLA PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေဒီကနေ့ဧပြီလ17ရက်နေ့မှာတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေကိုဒီကနေ့မနက်အစောကြီးကတည်းကလှုပ်ဆောင်နေတယ်ဆိုပြီးတိတုကာဝေးရဲ့တပ်ဖွဲ့ခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်က VOA ကိုပြောပြပါတယ်
။ကုံသွေးစုံနာကဒီမဲကနေရွာကိုမနက်ကအစောကြီးအမှကျွန်တော်တို့ရင်ဆိုင်နေတော့အချိန်ပဲရှိသေးတယ်။အဲ့ဒါလေးရင်စစ်လေးရင်နှစ်စီးနဲ့လူနေရွက်ွက်ထဲကိုပြစ်ချသွားတာပေါ့နော်။အခုချိန်မှာတော့အထိကြိုက်တန်ရဘလို့ရှိတယ်တော့မသိသေးတိုက်ပွဲတွေကတော့ဆက်ဖြစ်နေတယ်အဲ့များဒီနီနာတော့အကုန်လုံး
ဒီသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကိုဆက်တွေ့မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်တွေ့လို့မရခဲ့ပါဘူးပြီးခဲ့တဲ့မလ25ရက်နေ့ကတော့ပူပေါင်းတပ်ဖွဲ့တွေဘက်ကမြောက်ရီကုံသွေးရေးစုံကိုတိုက်ခိုက်ပြီးကြတဲ့ကကုံသွေးရေးစုံအနောက်ဘက်မဲကနေရွာဘက်ကိုစစ်ကောင်စီကဇက်တိုက်လက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ဒေသခံတွေကအခုချိန်ထိစစ်ဘေးရှောင်နေရတာပါအေဘီလ17ရက်နေ့ဒီကနေ့မှလည်းထပ်မံပြစ်ခတ်မှုတွေလုပ်ခဲ့တယ်လို့ဆိုပါရယ်။ကရင်ပြည်နယ်မြောက်ရီမြို့နယ်တုံတရာကျေးရွာနဲ့အတွင်းမဲကနေကျေးရွာတွေကိုနယ်မြေစုံမှုဖို့စစ်ကြောင်းချီတက်လာတာကိုပူးပေါင်းတပ်ဖွဲ့တွေဘက်ကတိုက်ခိုက်မှုတွေလုပ်ပြီးစစ်ကောင်စီဘက်ကလည်းအထိနာလာကြောင်းလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တာလို့လည်းဒေသခံတွေကဆိုပါရယ်။ဒီကနေ့မှတော့ကရင်မြို့သားလွတ်မြောက်ရေးတပ် KNLA PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းနေကြားဆောင်တပ်စခန်းတွေကိုလိုက်လံပစ်ခတ်တာတွေဒရုန်းနေနဲ့ကျဲတာတွေဇက်တိုက်လုတ်ခဲ့တယ်လို့လည်းဆိုပါတယ်
။ဟောကော့ဘရာစစ်ကြောင်းရဲ့တော့ Lion Battalion ရဲ့ကျွန်တော် PDF တွေရဲ့အကုန်လုံးပူးပေါင်းပြီးတော့ပေါ့။အဲဒါသူနီးသူဟန်နဲ့တော့ဟိုနေမြေကြီးကျွန်တော်ပြူဟာရခွဲခြားပြီးတော့ ဟိုတိုက်နေကြတာဟိုဖယ်လို့ရင်းအဲ့ဒုံးဖွဲ့ကလည်းသူလုံးစရာရှိတယ်ဟိုဆက်လုပ်တယ်အဲဒုံးနေနေတိုက်တယ်စကောင်စီတန်နဲ့ PD နေရာကိုပဲကျွန်တော်တို့အကြည့်ရတာကျွန်တော်ရသားပြစ်မှတ်ကိုကြောင်းတယ်ပါရာရေးစောက်ဦးလေးအချိန်ကြီးနေဒါတွေကိုကျွန်တော်တို့အမြဲတမ်းရှောင်တယ်ဟိုစစ်ဖြစ်နေတော့ကျွန်တော်တို့အိမ်ရာတွေတော်တော်မပြေဘူးအဲအဲ့လာရှောင်သိမ်းပြီးတော့ပဲတိုက်ဟောတယ်ဘယ်ဆက်ပြင်းလဲဟုတ
်ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်အတွင်းကမြဝတီကော်ပိုရိတ်ကြုံတိုးစားတဲ့နေရာတွေမှာတိုက်ပွဲတွေကမတ်လ25ရက်နေ့ကနေစပြီးတပတ်ကြာလောက်ပြင်းထန်ခဲ့တယ်လို့မြဝတီခရိုင်မြဝတီမြို့မြောက်ဖက်ကာစီနိုလောင်းကစားရုံနဲ့တည်ထားတဲ့ရွှေကုတ်ကုံမြို့အနီးကထီးကော်ထော်ကျေးရွာမှာလဲကရင်နယ်ကြားစောင့်ချက် BGS ကင်းစခန်းတစ်ခုကိုအေဘီလ9ရက်နေ့ကစပြီးတိုက်ခတ်ခဲ့တယ်လို့တပတ်အတွင်းကင်းစခန်း5ခုလောက်ကိုတိုက်ခတ်ခဲ့တာကြောင့်နှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့ပြီးဒေသခံလူထု 8,000 ကျော်ဟာထိုင်းဘက်ကိုထွက်ပြေးတိမ်းရှောင်လာရပါတယ်။မြဝတီမြို့မှာလဲနေမြင်မတည်ငြိမ်မှုတွေဖြစ်ပြီးတဲ့နောက်မြဝတီကော်ပိုရိတ်အာရှလမ်းလဲပိတ်ထားရတယ်လို့ကုံတွေးဆောင်ကအလုပ်တွေလည်းရန်နာထားရပြီးကုံစီစစ်စစ်မှုတွေလည်းရန်နာထားရပါတယ်ရှင
်။ကင်ပြည်နယ်မြရီမြို့အနီးမှာစစ်ကောင်စီနဲ့ KNL PDF ပူးပေါင်းတပ်ဖွဲ့တွေကြားကတိုက်ပွဲအစီအစဉ်တင်ကိုမအေးမာကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့ရှမ်းပြည်မြောက်ပိုင်းနောင်ကျိုမြို့နယ်ဘက်ကတိုက်ပွဲအစီအစဉ်ကိုလည်းဆက်ပြီးပြောပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ကျိုမြို့နယ်မှာဒီကနေ့အထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတနင်္လာနေ့တရက်ထဲမှာလည်းလေကြောင်းကတိုက်ခတ်မှု5ချိန်ရှိတဲ့အကြောင်းမန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကပြောပါရယ်မနေ့ကတိုက်ခတ်မှုမှာဟိုခဲကျေးရွာဖုန်ကြီးကျောင်းဝင်းအတွင်းပြစ်ခတ်တာတွေရှိခဲ့တယ်လို့တံပိုကျေးရွာမှာတော့တင်းစောင်းမှုတွေရှိတဲ့အကြောင်းဒေသခံတို့ကပြောပါရယ်6ရက်ဆက်တိုက်ပွဲဖြစ်ပွားနေတဲ့နောင်ကျိုမြို့နယ်အတွင်းကတိုက်ပွဲအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုစံကျော်ကပြောပြပေးပါရှင်
စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်တွေအကြားဒီလ9ရက်နေ့ကစတင်ပြီးနောင်ချိုမြို့နယ်အတွင်းတိုက်ပွဲတွေပြင်းထန်ခဲ့တာပါဒီလ10ရက်မနေ့ကစစ်ကောင်စီဘက်ကလေကြောင်းက5ချိန်တိုက်ခတ်ခဲ့ပြီးဒီကနေ့မှလည်းနောင်ချိုမြို့နယ်အတွင်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းမန္တလေးပြည်သူ့ကာကွယ်တပ်ဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်မနေ့က10ရက်နေ့တရက်ထဲကိုကျွန်တော်တို့လေကြောင်းတိုက်ခတ်မှု5ချိန်ပေါ့ဒီနေ့ကိုလေကြောင်းတိုက်ခတ်မှုလုပ်ခဲ့တယ်ပေါ့နော်ညာဆက်နေထိုးကန်ဒီကိုကျွန်တော်လုပ်နေလို့မယ်စုစုပေါင်း5ချိန်ရှိခဲ့ကြပြန်9ရက်နေ့ကစပြီးတော့တောက်လျှောက်တိုက်ပွဲဖြစ်နေတာ7ရက်နေ့ထိလည်းဒီကိစ္စတိုက်ပွဲဖြစ်နေလို့မယ်ဒီနေ့ဆိုရင်6ရက်ရှိပြီပေါ့စတိုက်တိုက်ပွဲဖြစ်နေပါတယ်ခင်ဗျအဲ့တော့ဒီ6ရက်တကာလအတွင်းရင်ဆိုင်တိုက်ပွဲကျွန်တော်တို့အချိန်20လောက်ထိနောင်ချိုမြို့နယ်နေရာအနှံ့ပြားများဖြစ်ခဲ့တယ်ဗျတချို့တိုက်ပွဲတွေကတော့မိနစ်ပိုင်းနာရီပိုင်းနဲ့ပြီးသွားပြီမယ်တချို့တိုက်ပွဲတွေမှာတော့တနေ့ကိုညီပါဖြစ်ပွားခဲ့တဲ့တိုက်ပွဲတွေလည်းရှိတယ်ပေါ့
တနင်္လာနေ့ကတိုက်ပွဲမှာစစ်ကောင်စီဘက်က30ခန့်အထိကြာဆုံးကြောင်းမန္တလေးပြည်သူ့ကာကွယ်တပ်ဖွဲ့တာဝန်ရှိသူပြောဆိုပေမယ့်တီးခြားအတည်ပြုနိုင်တာတော့မရှိပါဘူးဒေသခံတွေကမနေ့ကလေကြောင်းကတိုက်ခိုက်မှုရှိတယ်လို့30ဇေကုံးရွာဘက်ကနေလည်းလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိကြောင်းပြောပါတယ်မနေ့ကလေကြောင်းတိုက်ခိုက်မှုနဲ့ထိခိုက်မှုအခြေအနေကိုဒေသခံတို့ကပြောပြတာကတော့
လေပစ်ခတ်မှုမှာကျွန်တော်ဟိုခဲကြီးရွာပေါ့နောက်ကျွန်တော်လည်းဟိုခဲကြီးရွာဘုံကျောင်းထဲကိုလည်းပစ်ခတ်မှုတွေရှိတယ်လို့တော့သိရတယ်ဗျထိခိုက်ဒဏ်ရာရဖို့တော့ကျွန်တော်ကောက်ယူနေသေးပဲဗျလက်နက်ကြီးပစ်ခတ်မှုတွေမှာတော့ဆက်ဆက်ဘက်ကပစ်ခတ်တဲ့ဖြစ်မှာတော့အရသာတည်ဆုံးမှုတွေရှိတယ်ဗျကျွန်တော်နောက်ကျွန်တော်လည်းတံပိုကြီးရွာကကလေးပေါ့နော်ကြားတူမှတူတည်ဆုံးတယ်အရသာတော့ထိခိုက်ဒဏ်ရာရဆိုပြီးတော့ရှိတယ်ဗျ
6ရက်ဆက်တိုက်ပွဲဖြစ်ပွားနေတာကြောင့်နောင်ချိုမြို့နယ်အတွင်းကကျေးရွာ10ရွာထက်မနည်းကပြည်သူတွေဟာနောင်ချိုပြင်းဦးလွင်နဲ့အခြားဘေးလွတ်ရာကျေးရွာတွေစီကိုထွက်ပြေးနေရပါတယ်။တင်းချောင်းနေသူအရေးအတွက်ထောင်ချီရှိနိုင်ကြောင်းခန့်မှန်းပြောဆိုတာတွေရှိပေမဲ့အတိအကျစည်ရင်ကောက်ယူနိုင်တာမရှိသေးပါဘူး။ဒီလ9ရက်နေ့ကတော့မိုးကုတ်ပြင်းဦးလွင်ကားလန်းကလေကြီးကျေးရွာကစစ်ကောင်စီစခန်းကို KIA နဲ့မဟာမိတ်တပ်တွေကပူးပေါင်းတိုက်ခိုက်ခဲ့ပါတယ်။ဒီအပိုင်းအတွင်းမှာတော့ပြင်းလွင်မြို့မှာအစ်စ်ဆေးတွေများပြားပြီးလုံခြုံရေးတင်းကျပ်ကြောင်းလည်းဒေသခံတွေကပြောကြပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။ရှမ်းပြည်မြောက်ပိုင်းနောင်ကျိုမြို့နယ်မှာ6ရက်ဆက်တိုက်တိုက်ပွဲပြင်းထန်နေတဲ့သတင်းကိုစံကျော်ပြောပြပေးခဲ့တာပါ။ VOA ရဲ့မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုတခါတော့စစ်ကောင်စီကဧပြီလမှာစတဲ့ဘန်နာနှစ်အတွက်စစ်တပ်အသုံးစိတ်တွန်းမြင့်တဲ့သတင်းကိုပြောပြပေးပါမယ်။2023-2024 ဘဏ္ဍာနှစ်အတွက်ကာကွယ်ရေးအသုံးစရိတ်ကိုကျပ်ဘီလီယံ 5,600 ကျော်အထိသုံးစွဲဖို့စစ်ကောင်စီကတိုးမြင့်တက်မှတ်လိုက်ပြီးဒါဟာမနစ်ကထက်ကျပ်ဘီလီယံ 2,000 နီးပါးရာခိုင်နှုန်းအဖြစ် 50 ရာခိုင်နှုန်းကျော်တိုးမြင့်ချပေးခဲ့တာပါ။စစ်ကောင်စီအနာသိမ့်ပြီးနောက်ပိုင်းဒီနှစ်မှာအများဆုံးတိုးမြင့်လိုက်တာလည်းဖြစ်ပါတယ်။ဒီလိုကာကွယ်ရေးအသုံးစိတ်တိုးလာတာကတိုင်းပြည်ပေါ်ဘလို့တက်ရောက်မှုတွေရှိလာနိုင်ပါသလဲ။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမင်းအင်ဂျင်နိုင်ကပြောပြပေးပါရှင်။
မနစ်ဘန္နာနှစ်မှာကာကွယ်ရေးအသုံးစရိတ်ကိုကျပ်ငွေ 3,800 ဘီလီယံသုံးစွဲခဲ့ရာကအခုနှစ်ဧပြီလမှာစတင်တဲ့2023-24ဘန္နာနှစ်အသစ်မှာတော့ကျပ်ငွေ 2,000 ဘီလီယံနီးပါးတိုးမြင့်ပြီးတော့ကျပ်ငွေ 9,600 ဘီလီယံအထိစစ်ကောင်စီက တိုးမြင့်တက်မှန်လိုက်ပါတယ်။ကာကွယ်ရေးအသုံးစရိတ်တိုးလာတာကတိုင်းပြည်အပေါ်ဘလို့တက်ရောက်မှုတွေရှိလာပါလဲ။နိုင်ငံရေးစီရေးသုံးသက်သူဦးတန်းစိုးနိုင်ကတော့2023ခုနှစ်မှာပြည်တွင်းစစ်မှတ်ဖြစ်ပွားတဲ့စစ်ပေါင်းပိုးပြီးကျယ်လာပွဲရှိသလိုပြည်သူအများအပြားစစ်ဘေးဒဏ်ခံရဖို့ဖြစ်လာနိုင်တယ်လို့သုံးသပ်ပါတယ
်။တနည်းပြောရလို့ရှင်တော့2023မှာမုတ်ချစစ်ရှင်မြင့်တော်မယ်ဆိုတာကိုကျွန်တော်ယူပါဏာရေးဘက်ကနေပြီးတော့ပေါ်ပြလိုက်တာ။အစီအစဉ်ပြီးပါခါရီဒေါကူမန့်တန်နာဆက်ပြီးတော့ဖြစ်ပွားတော့မယ်။အနေထားဖြစ်တယ်ဆိုတော့သူတို့ကြီးညာလိုက်တာပေါ့။နောက်တစ်ဖက်ကလည်းစစ်ရှင်မြင့်တိုက်ခိုက်တော့မယ်ဆိုရဲNUG ရဲ့ကြီးညာချက်ကိုလေသူကတုံ့ပြန်လိုက်တာလို့ကျွန်တော်ပောက်ချက်ချလို့ရပါတယ်။အခုပြည်တွင်းမှာပဲဆောင်ကစီးပွားရေးလူမှုရေးနိုင်ငံရေးစားတောက်ရေးဒီအကျတဲ့ကြီးဆိုက်နေတဲ့အချိန်မှာစစ်ရှင်ထမြင့်မယ်လို့ကျွန်တော်တို့ဆုံးဖြတ်စီစဉ်လိုက်တဲ့ကိစ္စဟာဗမာပြည်ကကျွန်တော်တို့ free state ဖြစ်နေတဲ့အနေအထားနေပြီးတော့အလုံးစုံပြိုကွဲမဲ့အခြေအနေတွေကိုဥတည်နေပြီလို့ကျွန်တော်တို့ဒီ budget ကျင်းထွက်လာတဲ့အခါပို့ပြီးတော့တည်ပြုနိုင်တယ်လို့ကျွန်တော်တို့တော့သုံးသပ်ပါတယ်ခင
်ဗျစစ်တပ်ဟာတိုင်းပြည်ကာကွယ်ရေးဆိုတဲ့ခေါင်းစဉ်အောက်ကနေအသုံးပြုခဲ့တဲ့ကာကွယ်ရေးအသုံးစရိတ်တွေကိုနှစ်လိုက်ကြည့်မယ်ဆိုရင် 2016 ဆက်ခွန်ဘန်နာနှစ်မှာကျပ်ဘီလီယံ3000 2018ဘန်နာနှစ်မှာကျပ်ဘီလီယံ3000ကျော် 2018-19 ဘန်နာနှစ်မှာကျပ်ဘီလီယံ3200ကျော် 2019-20 ဘန်နာနှစ်မှာကျပ်ဘီလီယံ3300ကျော် 2020-21 ခုနှစ်ဘန်နာနှစ်မှာကျပ်ဘီလီယံ3400ကျော်အသီးသီးတိုးမြင့်သုံးဆွဲလာခဲ့တာပါ2021စစ်အာဏာသိမ်းပြီးတဲ့နောက် 2022 ခုနှစ်မှာတော့ထပ်တိုးဘတ်ဂျက်အပါအဝင်ဘီလီယံ4000ကျော်သုံးဆွဲလာရကနေဒီနှစ်မှာတော့စံချိန်တင်အနေနဲ့ကျပ်ဘီလီယံ9600အထိသုံးဆွဲဖို့တိုးမြင့်တက်မှတ်လိုက်တာဖြစ်ပါတယ်။နှစ်ကုန်ကန်ဒီမှာထပ်တိုးဘတ်ဂျက်သုံးဆွဲတာမှာလည်းထပ်ချပေးနိုင်သေးတဲ့အခြေအနေရှိနေတယ်ဆိုတော့သုံးသပ်မှုတွေလည်းရှိနေပြီးတကယ်လို့ထပ်တိုးဘတ်ဂျက်သုံးဆွဲမှုပါလာမယ်ဆိုရင်ဒီတစ်နှစ်လုံးသုံးဆွဲမှုဟာကျပ်ဘီလီယံ9000နီးပါးရှိလာနိုင်တယ်ဆိုတဲ့သုံးသပ်မှုတွေရှိနေပါတယ်။နိုင်ငံရေးသုံးသပ်သူဦးရဲထွန်းကတော့အမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကစစ်သုံးစရိတ်ကိုတိုးမြင့်သုံးဆွဲပြီး2023ခုနှစ်ဟာအဆုံးဖြတ်ပေးမဲ့နှစ်လို့ကြေညာလိုက်တဲ့နောက်မှာစစ်ကောင်စီဘက်ကပါအခုလိုစစ်သုံးစရိတ်တိုးမြင့်မှုလှုပ်လာတာဖြစ်ပြီးဒါဟာပြည်တွင်းစစ်ရေးအရှိန်ပုံမြင့်လာနိုင်တာကြောင့်ဒီနှစ်မှာစစ်ဘေးရှောင်အမြင့်ဆုံးကြုံရနိုင်ဖို့ရှိတယ်လို့သုံးသပ်ပါတယ်။
အဲ့တော့ NUG ကလည်းဒီနှစ်ကိုအပြတ်အဆုံးဖြတ်နှစ်အဖြစ်ချမယ်ဆိုပြီးတော့အဲသူကလည်းပြောထားတော့ကဘာသိပြောထားတာပေါ့ဗျာ။ကဘာသိပြောထားတဲ့အခါကျတော့သူ့ဘက်ကလည်းအဲ့ဒီစစ်တိုက်ဖို့အတွက်လိုအပ်တဲ့အခရမီကြောက်တို့နော်လက်နက်တို့နောက်တစ်ခါတစ်ခါတပ်တွေထောက်ပံ့မှုတို့အဲ့ဒါတွေအတွက်ငွေတွေတိုးရှာနေရမှာဖြစ်တယ်လို့ထည့်လာတဲ့အလှငွေတွေလည်းအဲ့ဒီဘက်ကပဲအများဆုံးအသုံးပြုမှာအလားတူပဲအဲတက်ကလည်းနော်အရင်ကတဲ့ပို့ပြီးတော့ပေါ့နော်ဒီဖျံမီကြောက်တွေဘာတွေဝယ်ဖို့အဲ၆ပိုင်ရေးအဲစီတွေလင်းစီတွေဝယ်ဖို့အမြောက်အကုန်လုံးလိုအပ်တဲ့ဟာတွေအတွက်သူကလည်းအဲထပ်ပြီးတော့လိုအပ်တဲ့ငွေကိုတိုးပြီးတော့သုံးမှာပဲဒါကပြောမယ်ဆိုရင်တော့တိုင်းပြည်အတွက်ကတော့ဘယ်ဘက်ကမှမကောင်းဘူးနော်နှစ်ပတ်စလုံးကအပြတ်ချမယ်ဆိုတဲ့နှစ်ဒီနှစ်ကအဲနောက်ဆက်တွဲအနေနဲ့ကတော့ပြည်သူလူထုကပိုဒုက္ခရောက်မဲ့နှစ်ပေါ့ဗျာ
တရုတ်ရဲ့ဂျာဝင်မှုကြောင့်မြောက်ပိုင်းစစ်မျက်နှာပြင်မှာစီရေးတက်မာမှုရော့လာနိုင်ပေမဲ့မြန်မာပြည်အလဲပိုင်းအပါအဝင်ကရင်နဲ့ကယားပြည်နယ်တွေဘက်မှာတော့စစ်ပောင်းပိုးပြီးကျယ်လာနိုင်ပွဲရှိတယ်လို့ဦးရဲထွန်းကသုံးသပ်ပါတယ်စစ်တပ်ရဲ့အသုံးစရိတ်ဘတ်ဂျက်တိုးလာပေမဲ့ပညာရေးပိုင်းနဲ့ကျန်းမာရေးပိုင်းစတာတွေမှာတော့ဘတ်ဂျက်ဟာထင်သလောက်တိုးလာတာမရှိပါဘူး2023-24 ဘဏ္ဍာနှစ်အသုံးစရိတ်အတွက်ကျပ်ဘီလီယံ2000နီးပါးအထိသုံးဖို့စစ်ကောင်စီကပြဋ္ဌာန်းထားရမှာတော့ပညာရေးခန္ဓာအတွက်ကျပ်ဘီလီယံ2000ကျော်သုံးဖို့ခွင့်ပြုထားပါတယ်။ကျန်းမာရေးအသုံးစရိတ်ကတော့ကျပ်ဘီလီယံ800ကျော်သုံးဆွဲမယ်လို့ထုတ်ပြန်ထားပါတယ်ရှင်။
စစ်ကောင်စီကဧပြီလမှာစတဲ့ဘဏ္ဍာနှစ်အတွက်စစ်တပ်အသုံးစရိတ် 50 ရာခိုင်နှုန်းကျော်တိုးမြင့်ထားတဲ့တဲ့မယင်ဇန်တိုင်းပြောပြပေးခဲ့တာပါ။အင်္ဂါညတော့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOE အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ်။
မင်္ဂလာပါရှင်အမေရိကန်အတန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9303နဲ့9383လိုင်းတိုမီတာ51 kHz 5885လိုင်းလံမီတာ190 kHz 1905တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းတိုလေးတွေကိုယ်တိုင်သွားနိုင်တဲ့ Super Mario ဂိမ်းကဘာအကြောင်းပြောပြထားတဲ့ကဘာတလွားခီးသွားအစီအစဉ်နဲ့ဘန်ကောက်မြို့တော်ကခီးသွားလမ်းညွန်တဲ့အထိပါတဲ့မြန်မာစားတောက်ဆိုင်လေးအကြောင်းတင်ဆက်ပေးထားတဲ့နေရာပေါင်းစုံအကြောင်းစုံစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒါရီမတိုင်ခင်အရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုထုတ်လွှင့်ပေးကြပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်ကိုနယူးယောက်တရားရုံးမှာပြစ်မှု34မှုနဲ့စွဲချက်တင်လိုက်တဲ့အချိန်မှာထရမ့်ရဲ့ရှင်တွေကလည်းအမှုနဲ့ပတ်သက်လို့ခုခံခြေပါဖို့ပြင်ဆင်နေပါတယ်။လေလာသူတွေကတော့အခုအမှုတွေဟာဒေါ်နယ်ထရမ့်ရင်ဆိုင်ရမယ်စုံစမ်းစစ်ဆေးနေတဲ့အမှုတွေကပထမအမှုတွေသာဖြစ်ပြီးသူ့ရဲ့နိုင်ငံရေးအနာဂတ်အတွက်စိုးရွားတဲ့အကျိုးဆက်တွေရင်ဆိုင်ရနိုင်တယ်လို့သုံးသပ်ထားပါတယ်။ VOA သတင်းတောက် Veronica Valderes Iglesias ပြပထားတဲ့သတင်းကိုဦးသိန်းထိုင်ဦးကပြောပြပေးပါပါရှင်။
သမ္မတဒေါ်နယ်ထရမ့်ဆွဲဆိုခံထားတဲ့အမှုတွေထဲမှာလိန်ဖြော်ပြေးသရုပ်ဆောင်မျိုးသမီးကိုနှုတ်ပိတ်ခငွေပေးမှုပါဝင်စီးပွားရေးဆိုင်ရာပြစ်မှုတွေပါဝင်ပါတယ်သူ့ရဲ့ရှင်နေ James Trusty က ABC ရုပ်သံနဲ့တွေ့ဆုံမိန့်မြန်းခန်းမှာအမှုနဲ့ပတ်သက်လို့ဘယ်လိုခုခံကာကွယ်မလဲဆိုတာကိုတော့လိုလားလားပြောဆိုမတော်ပါဘူးဒါပေမဲ့လည်းထရမ့်ရဲ့ရေပုံရသဘောထားကိုထင်ဟပ်ပြီးအခုလိုပြောဆိုတော့ပါတယ
် Federal
Investigators စုံစမ်းစစ်ဆေးသူတွေနယူးယောက်အစိုးရရှေ့နေတွေပြစ်မှတ်ခံထားရတဲ့ဘယ်သူမှမဆိုဒါကသတင်းကောင်းမဟုတ်ဘူးဆိုတာတော့တေချာပေါက်အ ਨੇ ဆုံးတွေးမိကြမှာပါဒါကတော့ကျွန်တော်တို့အတွက်တိတ်ကိုစိုးတဲ့ကိစ္စပါဒါပေမဲ့တစ်ခုလုံးကိုအဓိကမြင်အောင်ကြည့်ရင်တမိုင်းဝင်မြင်ကွင်းမှာတိုင်းပြည်အတွက်မကောင်းတဲ့အချိန်ကာလကိုကြုံနေရတယ်ဆိုတာကျွန်တော်သဘောတူရပါလိမ့်မယ
်နယူးယောက်ကစီးပွားရေးဆိုင်ရာမတန်းတွေကိုလိမ်လည်မှုပါဝင်ပြစ်မှု34မှုနဲ့စွဲချက်တင်ခံထားရတာပါဒေါ်နယ်ထရမ့်ဘက်ကတော့သူ့မှာဘာပြစ်မှမရှိဘူးလို့ညင်းဆိုပါတယ်။ရှင်းနေဂျိုဟောင်းဘီလ်ဘာကတော့နယူးယောက်မန်ဟတန်ခရိုင်အစိုးရရှင်းနေအယ်ဗင်ဘရက်သမ္မတဟောင်းထရမ့်ပေါ်ဆွဲဆိုတဲ့အမှုတွေကအထောက်အထားခိုင်လုံမှုမရှိဘူးဆိုပြီးဝေဖန်ပြောဆိုပါတယ
်။ဒီနေရာမှာဘာကိုလိမ်ညာတယ်ဆိုတာတိတိကျကျဖော်ပြထားတာတော့ကျွန်တော်မတွေ့မိပါဘူး။တရားစွဲဆိုတဲ့အချိန်ကာလအတိုင်းအတာအရာလဲတခြားပြဿနာတွေတတိကြီးရှိနေပါတယ်။ကျူးလွန်ခဲ့တယ်ဆိုတဲ့တခြားရာဇဝတ်မှုတွေကိုလည်းတိတိကျကျထုတ်ဖော်မပြနိုင်တာကကြီးလေးတဲ့အမှုကိုကျူးလွန်တာပါ
ပို့ပြီးတော့ကြီးမားတဲ့မဖြစ်မနေလေးနဲ့ထားရမယ့်ကိစ္စကထရန့်လက်ထဲမှာအမျိုးသားမော်ကွန်တက်ကိုအဲရမယ့်ရှိုးဝဲမတန်းတွေတိမ့်စီထားတယ်ဆိုတဲ့ဆွဲချက်ဖြစ်တဲ့ဆိုပြီးရှင်းနေကြအောင်ဘီလ်ဘာကထောက်ပြပါတယ
်အစိုးရဘက်ကဒီကိစ္စကိုအာရုံစိုက်အကြီးအကျယ်စစ်ဆေးနေပါတယ်မတန်းတွေကိုလက်ဝဲတိမ့်ထားတာကတရားရေးစနစ်ကိုနှောက်ယှက်တာကြက်ပြက်ကြက်လုပ်တာပါ
ထရန့်ရှင်းနေဂျိမ်းစ်ရက်စတီကတော့ဒေါ်နယ်ထရမ့်စီမှာအခုဆိုရင်ရှိုးဝဲစင်မှတ်တမ်းတွေဘာမှမကျန်တော့ဘူးလို့ပြောဆိုထားတယ်
။ We've been professional, we've been
ethical. ပညာရှင်ပီပီတတကျင့်ဝတ်နဲ့အညီလိုက်နာဆောင်ရွက်ခဲ့ပါတယ်။စင်ခေါ်စစ်ဆေးတာတွေကိုလိုက်နာဆောင်ရွက်တဲ့အပေါ်ပြောစရာဆိုလို့ဘာမှမရှိပါဘူး
။ဆွဲချက်တင်ထားတဲ့အမှုတွေနဲ့ပတ်သက်လို့ Trump ဘက်ကခုခံခြေပေါက်ကိုပြင်ဆင်နေချိန်မှာပဲ2020ရွေးကောက်ပွဲရလဒ်ကိုပြောင်းလဲအောင်လုပ်ဖို့ကြိုးစားခဲ့တာ2021ခုနှစ်ဇန်နဝါရီ6ရက်သူ့ကိုထောက်ခံသူတွေလွတ်တော်အဆောက်အုံကိုစီးနင်းခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးငွေကြေးမြောင်များဒဏ်ရိုက်ခံရတာထောင်ဒဏ်ချမှတ်ခံရတာတွေလည်းဖြစ်မလာဘူးလို့မပြောနိုင်တဲ့အကြောင်းဥပဒေဘာမောက္ခဒူးဖြစ်တဲ့ Clary Finkelstein က VOA ဥဒေဒူဌာနကို Skype ကနေပြောဆိုပါတယ်
ပုံကံမှုပူပေါင်းကြံစီတာတဘုံထတာစတဲ့14ချိန်မြောက်ဖွဲ့စည်းပုံပြင်ဆင်ချက်ပါတဲ့အချက်အမှတ်3မှာဖော်ပြတဲ့အတိုင်းဆိုရင်သူ့အနေနဲ့နောက်တစ်ချိန်ရွေးကောက်ပွဲဝင်ခွင့်မရှိတော့ဘူးဆိုပြီးတားမြစ်နိုင်ပါတယ
်2024ခုနှစ်ရွေးကောက်ပွဲမတန်ခင်မှာတော့ဒီစုံစမ်းစစ်ဆေးမှုတွေကြောင့်ပြည်မှုကျူးလွန်နေဆိုပြီးသမ္မတဟောင်းထရမ့်ပေါ်ပြစ်ဒဏ်စီရင်နိုင်ခြင်းတစုံတရာမရှိနိုင်ဘူးလို့မျှော်လင့်တဲ့အကြောင်းတရားရေးကြွန့်ကျင်သူတွေပြောဆိုပါတယ်2020ခုနှစ်သမ္မတရွေးကောက်ပွဲမှာရှုံးနေခဲ့တဲ့ထရန့်ကတော့2024သမ္မတရွေးကောက်ပွဲမှာပြန်လည်ရွေးကောက်မယ်လို့ကြေညာထားကြောင်းပြောပါခင်ဗျာ
ဆွေးကြွတွင်နဲ့ရှေ့အလားအလာအကြောင်းဦးသိန်းထိုင်ဦးတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါမှနားဆင်ကြရတာပါအခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးပါမယ်ဗြိတိန်နိုင်ငံကကလေးတယောက်ဟာအသက်2နှစ်ခရဲကသူ့ဘာသာသူစာဖတ်တတ်ပြီး၄နှစ်ရောက်တော့ကမ္ဘာ့ညံအကောင်းဆုံးသူများအဖွဲ့ထဲမှာအသက်အငယ်ဆုံးနဲ့ရောက်သွားပါတယ် မက္ကဆီကိုနိုင်ငံကကမ္ဘာအသက်အကြီးဆုံးခွေးကြီးအသက်30ပြည့်သွားပါပြီ။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုသတင်းလေးတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်။
ဖေဗရူလာသတင်းပတ်တချို့မှာတဘာဝအခြေအနေကြိုးကြောင်းညင်ညွတ်ရင်တော့ Hostile 4 ရေတံခွန်ကမီးတောင်နေတယ်လို့မြင်ရတာပါ။အမေရိကန်ပြည်ထောင်စုအနောက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ကယိုဆမတီတောင်ကြားမှာရှိတဲ့ Hostile 4 ညင်းမီးရေတံခွန်ကနှစ်တိုင်းဖေဗရူလာဆိုရင်တဘာဝအမွေဖြစ်စဉ်တစ်ခုဖြစ်ပေါ်တယ်လို့နှစ်စဉ်လူထောင်ပေါင်းများစွာဒီအချိန်ကိုရောက်လာတဲ့ကြပါသည်။ယိုဆမတီမြို့သားဥယျာဉ်ကကမ္ဘာအကြီးဆုံးGranite နံပါတ်ကြောက်တောင်ကြီးရဲ့အစွန်မှာတည်ရှိတဲ့ရေတံခွန်မှာရေတံခွန်ကမီးတောင်နေတယ်လို့မြင်ရတာဖြစ်ပြီးတော့ကောင်းငင်အခြေအနေနေဝင်တဲ့တောင်ဒါရီအားလုံးကျိုးကျောင်းညင်ညွတ်မှမြင်ရတာပါကောင်းငင်ကကြည်လင်နေရမှာဖြစ်တယ်လို့စီးစင်းတဲ့ရေကိုနေကြပုံနဲ့ချိန်သားကရင်နေကရေတွေကိုရောင်ပြန်ဟတ်တာဖြစ်ပါတယ်အဲ့လိုအခြေအနေမှာကြောက်တောင်တွေပေါ်ကမီးတောင်ချော်ရေတွေစီးစင်းနေတယ်လို့ဖြစ်နေပါတယ်ဒီမြင်ကွင်းကိုလာကြည့်ကျင်တဲ့သူတွေများလွန်းလို့ဒီမျိုးသားဥယျာဉ်ကိုလူဝင်ထွက်အရေးအတွက်ကိုပါတာဝန်ရှိသူတွေကန့်သတ်ထားရပါတယ်အန်ဒီစ်တောင်တဲ့နိုင်ငံတနိုင်ငံဖြစ်တဲ့ချီလီနိုင်ငံတောင်ပိုင်းမှာတော့တော်မီတွေဆူဆူရွရွလောင်ကျွမ်းနေလို့မိဘတွေကတော်မီနှိမ့်သက်ဖို့ကြိုးစားကြချိန်မှာတားဖြစ်သူကလေးကမိလာတက်ပေးမဲ့သူတွေကိုလှေလောပြီးတော့လိုရာခီးပို့ပေးနေတာပါ2023 February 9ရက်နေ့ကရိုက်ကူးထားတဲ့ဗီဒီယိုမှာ73နှစ်သား Lucas Sepideus ကမိသက်သမားတွေကိုမြစ်ဖြတ်ကူးနိုင်မှုလေသေးလေးနဲ့ခေါက်ထုတ်ခေါက်ပြန်ပို့ပေးနေတာတွေ့ရပါတယ်။သူကတစ်သားလေးလေးနဲ့ဖူတန်မြစ်အလျားပေဒီယာကိုဖြတ်ကူးလှော်ခတ်တာဖြစ်ပါတယ်။သူတို့ဒေသကမိုးကောင်ရေရှားအခြေအနေနဲ့ကြုံနေရတာဆယ်စုနှစ်တကူရှိနေပါပြီ။ဒီအခြေအနေကြုံနေရတဲ့ချီလီနိုင်ငံတောင်ပိုင်းဒေသရဲ့အလဲပိုင်းအရက်ကလေယာစိုက်ပျိုးရေးထွန်းကားပြီးတော့တတော်ထူတဲ့ဒေတာမှဖြစ်လို့လေယာစိုက်ပျိုးရေးနဲ့ကမ္ဘာနံပါတ်1ကျင်းနေထုတ်လုပ်မှုတွေကိုထိခိုက်နေရပါတယ်။ဧကပေါင်းတသန်းကျော်မိလောင်ကျွမ်းပြီးတော့အင်ဂျီပေါင်း2000ဝန်းကျင်ပျက်စီးသွားရပြီဖြစ်ပါတယ်
။ 1 2 3 4 5 6 7 8 9 10 11 12 14
ပြည်နေရကမောင်ညံကျေလေး Daddy Hops ဖြစ်ပါရင်သူကအသက်2နှစ်မှသူ့ဘာသူလေးလာပြီးတော့စာဖတ်တက်လာတာပါအခုသူအသက်4နှစ်ရှိပြီဖြစ်ပြီးတော့တစ်ကနေတရားအထိကိုတရုတ်ဘာသာအပါဝင်ဘာသာစကားမျိုးစုံနဲ့ရေးထွက်တက်ပါတယ
် Obviously he watched a bit more telly than he would do normally but he was asking to watchalpha blocks and number blocks instead and you know we were asking the questions we're like oh that's interesting but do you want to watch
covid ကလာအိမ်ထဲမှာပဲနေရတော့ tv မှာခလေးကတော့မကြည့်ပဲနဲ့ပညာရေးနဲ့ဆိုင်တဲ့အစီအစဉ်တွေပဲကြည့်နေတယ်လို့တားဖြစ်သူရဲ့ညံအရေးတွေထက်မြက်ပုံနဲ့ပတ်သက်ပြီးတော့မိခင်ဖြစ်တဲ့ bath hops ပြောသွားတာဖြစ်ပါတယ်ဒီခလေးညံရေးစစ်ဆောင်ပွဲဖြစ်ပြီးတဲ့နောက်မှာတော့ mansion ညံရေးအထုမြင့်မှာသူတွေပဲဝင်ခွင့်ရတဲ့အဖွဲ့တွေကိုဝင်ခွင့်ပြုလိုက်ပါတယ်ဗြိတိန်နိုင်ငံကအဖွဲ့ဖြစ်တဲ့ Mansell အဖွဲ့ဟာလူတယောက်မှညံအရေးအတွက်အမြင့်ဆုံးထိတ်ဆုံးနှစ်ဦးနေရာအဆင့်တန်းရှိတဲ့သူတွေပဲပါဝင်ခွင့်ရတဲ့အဖွဲ့ဖြစ်ပြီးတော့အခု Daddy Hops ကတော့အသက်အငယ်ဆုံးအဖွဲ့ဝင်ဖြစ်နေဝင်ရောက်လာတာပါသူကအသက်3နှစ်အရွယ်မှာညံရေးစစ်ဆောင်ပွဲကိုဖြည့်ဆို့ကြည့်ခဲ့ပြီးတော့အမှတ်ပြည့်စုစုပေါင်း160မှတ်ရှိတဲ့ဆောင်ပွဲမှာ139မှတ်ရရှိခဲ့ပါတယ်ခွေးလေးတွေက ferry bus ကရက်လိုက်ပြီဆိုတာနဲ့ ferry boat ကိုခုံတဲ့အချင်းချင်းအရင်နှုတ်ဆက်ပြီးတော့ခုံလော့ပေါ်ကိုအကြနာတက်ထိုင်လိုက်ကြပါတယ်။ Mo Mountain Mats ခွေးချောင်းထွက်တဲ့လုပ်ငန်းပိုင်ရှင်ဇနီးမောင်နှံကနေ့စဉ်ခွေးတွေကိုဒီလိုလှည့်ကြိုးပေးတာပါ။ဒီခွေးတွေကိုတစ်ခါလမ်းလျှောက်ထွက်ပြီးရင်ခွေး12ကောင်အုံနဲ့ထွက်တာဖြစ်ပြီးတော့တစ်နေ့3ကောင်လမ်းလျှောက်ပေးပါတယ်။သူတို့စီမှာခွေးချောင်းပေးဖို့အပ်ထားတဲ့ခွေးစုစုပေါင်း40ကောင်ရှိပါတယ်။နောက်ဆုံးကားပေါ်တက်လာတဲ့ခွေးလေးကအမူယာလို့ခေါ်ပြီးတော့သူကပိုင်ရှင်မဲ့ကယ်တင်ထားရတဲ့ခွေးလေးဖြစ်တာပါအမေရိကန်ပြည်အောင်စုအလက်စကာပြည်နယ်စကတ်ဝေးမြို့မှာခွေးချောင်းအလုပ်လုပ်တဲ့ဇနီးမောင်နဲ့သူတို့ခွေးချိုတဲ့ဖယ်ရီခီးရဲ့နောက်ပြီးခွေးချောင်းထွက်တဲ့ဗီဒီယိုတွေရဲ့ကိုလူမှုကွန်ရက်ဆာမျက်နှာမှာတင်တော့အထူးလူကြည့်များပြီးတော့ TikTok ဆာမျက်နှာမှာကြည့်ရှုမှုပေါင်းတန်90ကျော်သွားတာပါ Instagram ဆာမျက်နှာမှာလည်းသူတို့ရဲ့ပရိသတ်ပေါင်း2,000ခွဲနီးပါးရှိပြီးတော့ TikTok မှာတော့သူတို့ရဲ့ပရိသတ်ကတတန်း3သိန်းကျော်ရှိပါတယ် မက္ကဆီကိုနိုင်ငံကစပိန်နဲ့နယ်စတင်နေတဲ့ကျောင်းစာသင်ခန်းဖြစ်ပါတယ်။မက္ကဆီကိုနိုင်ငံရဲ့ဒုတိယအကြီးဆုံးမွန်တရီမြို့ပြင်ကကျောင်းလေးရဲ့စာသင်ခန်းမှာကျောင်းတက်နေချိန်လေ့ကျင့်ခန်းမှာလှုပ်ဖြစ်သွားအောင်လို့ကလေးတွေရဲ့စပွဲကန်းကိုစပိန်စပွဲဖြစ်နေပြောင်းထားလိုက်တာပါ။ကိုလေးလှုပ်ရှားလှုပ်နေချိန်မှာအာယုံစူးစိုက်မှုပိုရလို့တင်းတဲ့စာကပိုပြော့ခေါင်းထဲရောက်တယ်လို့ကလေးတွေကပြောပါတယ်။ကျောင်းမှာစာသင်ခန်းနှစ်ခန်းမှာအစပြုလုပ်ကြည့်ပြီးတော့နောက်စာသင်ခန်း22ခန်းလုံးမှာဒီလိုဇပွဲတွေတက်ဆင်သွားမှာပါ။ကနေဒါနိုင်ငံကစာသင်ကျောင်းတစ်ကျောင်းမှာဒီလိုဇပွဲနဲ့စာသင်တာတွေ့ပြီးတော့မက္ကဆီကိုကကလေးတွေကျမ်းမာရေးတွေဒီလိုဇပွဲလုပ်ဖို့အကြံရသွားတာဖြစ်ပါတယ်။ဒေတာရင်းမှာပြင်လုပ်တဲ့ဇပွဲတွေက142ဒေါ်လာကုန်ကျမှာဖြစ်ပေမဲ့လည်းမူလကနေဒါတို့ဇပွဲကတော့ဒီထက်5ဆဈေးများပါတယ်။မက္ကဆီကိုနိုင်ငံမှာက5နှစ်အောက်ကလေး800ဂိုင်းလုံးနဲ့9နှစ်နဲ့17နှစ်ကြာကလေး19ရာခိုင်နှုန်းကရှိတဲ့ကိုလေးချင်းတဲ့ပိုဝနေကြတာပါအမေရိကနိုင်ငံတွေမှာမက္ကဆီကိုကအရွယ်ရောက်ပြီးသူတွေအဝလွန်ယောဂါဖြစ်တဲ့တတိယအမြင့်ဆုံးနိုင်ငံဖြစ်ပါတယ်ပေါ်တူဂီနိုင်ငံကွန်ကီရိုးစ်မြို့ကကမ္ဘာအသက်ကြီးဆုံးခွေးဖိုးပြီးဖြစ်ပါတယ်ပေါ်တူဂီခွေးမျိုး Hafero Duarte ရှုစစ်စစ်ဖြစ်ပါတယ်။ရှစ်နှစ်သားအရွယ်တည်းကရခဲ့တဲ့ဒီခွေးလေးကိုအခုအသက်20အထိအသက်ရှင်ဆဲဖြစ်နေတာမလို့သူ့ခွေးလေးကိုကမ္ဘာ့အံွယ်ဆင်းမှာမှတ်တမ်းတင်နိုင်ဖို့ပေါ်တူဂီနိုင်ငံက Lionel Costa ကြိုးစားခဲ့တာပါ။အော်စတြေးလျနိုင်ငံကခွေးကြီးအသက်29နှစ်5လနဲ့1939ခုနှစ်မှာစုံပါသွားပြီးကလေးကနှစ်ပေါင်း100နီးပါးမှာအခုနောက်ထပ်စံချိန်သစ်တင်နိုင်တဲ့ခွေးဖိုးသက်ရှင်ရှိလာတာဖြစ်ပါတယ်။ပုံမှန်တက်တဲ့12နှစ်ကနေပြီးတော့14နှစ်ထိပဲအသက်ရှင်နေတာကြောင့်သူ့ကိုတကယ်အံ့ွယ်ဖြစ်တယ်လို့ Guinness မှတ်တမ်းအဖွဲ့ကပြောပါတယ်။မနစ်ကအသက်30ပြည့်ခဲ့တာကြောင့်နှစ်တရာနီးပါးတင်ထားတဲ့စံချိန်ကိုချိုးသွားတာပါ။သူ့ခွေးကြီးအသက်ရှည်ရတာမျိုးပြမဟုတ်တဲ့သဘာဝနဲ့ကြီးပြင်းရတာကလည်းအဓိကပါလို့ပိုင်ရှင်ကပြောပါတယ်။သူ့ကိုဘယ်တော့မှချီမထားလှောင်ချိန်နဲ့ထည့်မထားပါဘူးလို့လည်းပြောပါတယ်။ဘိုဘီဟာဖေဖော်ဝါရီလ9ရက်နေ့မှာအသက်30နှစ်နဲ့282ရက်ပြည့်သွားခဲ့ပါတယ်။
ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုသတင်းလေးတွေကိုမအေးတန်တာကျော်ကတင်ဆက်ပေးခဲ့တာပါ View American အတန်းလွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေကြည့်ရှုနိုင်ပါတယ်မကြခင်မှာတော့ကိုယ်တိုင်သွားနိုင်တဲ့ Super Mario ဂိမ်းကဘာအကြောင်းတင်ဆက်ပေးထားတဲ့ကဘာတလွားခီးသွွားအစီအစဉ်နဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာခီးသွွားလမ်းညွန်တဲ့အထီးပါတဲ့မြန်မာစားတောက်ဆိုင်လေးအကြောင်းတင်ဆက်ပေးထားတဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်
မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်လုလက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
ဖီယိုမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီတိတိုက်ထုတ်လွှင့်ပေးနေတာပါအခုတော့မန်းညွန်ညွန်လွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မတိုင်ခင်မှာကဘာတလခီးသွွားအစီအစဉ်ကိုအလှည့်ပေးကြရအောင်ပါဒီတစ်ပတ်မှာတော့ကိုတိုင်သွားနိုင်တဲ့ Super Mario ဂိမ်းကဘာအကြောင်းပြောပြပေးထားပါတယ် Super Mario ဂိမ်းဝါသနာရှင်တွေအတွက်အမေရိကန်ပြည်ထောင်စု Hollywood မှာ Super Nintendo World ကစားကွင်းကြီးရှိနေပါပြီ Mushroom Kingdom ထဲမှာ Mario တို့ညီအစ်ကိုနဲ့အတူစိန်ခေါ်မှုတွေကိုအတူကြော်လွှားကစားနိုင်မဲ့ဂိမ်းကဘာကြီးစီကိုမတ်စုမြတ်မွန်ကကဘာတလွားခီးသွွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်
1975ခုနှစ်ထဲကဒီနေ့အထိရေပန်းအစားဆုံးဂိမ်းတွေထဲမှာ Nintendo ရဲ့ Super Mario ဂိမ်းတွေပါပါတယ်။ကလေးလူကြီးမရွေးကစားနိုင်တဲ့ Mario ဂိမ်းတွေတဲက Mario, Luigi, Princess Peach, Yoshi, Goomba, Koopa စတဲ့ဇာတ်ကောင်တွေကလည်းကမ္ဘာတစ်ဝန်းဂိမ်းဝါသနာရှင်တွေကိုဆွဲဆောင်ထားနိုင်တဲ့ဂိမ်းဇာတ်ကောင်တွေဖြစ်ကြပါတယ်။ Mario တို့နေကြတဲ့မြို့တိုင်းပြည် Mushroom Kingdom စီကိုရောက်ဖူးခြင်းတွေအတွက် Super Nintendo World ဆိုတဲ့ကစားကွင်းကြီးကို American ပြည်တော်စုအနောက်ခြမ်းမှာရှိတဲ့ Hollywood မှာဖန်တီးဖွင့်လှစ်ထားပါတယ်။ကစားကွင်းကြီးတဲကိုဝင်သွားလိုက်တာနဲ့ကိုယ်တိုင် game ကဘာကြီးတဲရောက်သွားတယ်လို့ဖြစ်နေအောင်လို့နောက်ဆုံးပေါ်နည်းပညာတွေနဲ့လှုပ်ထားတာပါ။ Video Mapping, Projection Mapping, Augmented Reality စတဲ့နည်းပညာတွေနဲ့အပြင်မှာရှိနေသူတွေကို game တွေထဲရောက်နေတယ်လို့ဖြစ်အောင်လို့လှုပ်ထားတယ်လို့ LED မြင်ကွင်းကျဲမျက်နှာပြင်ပေါ်ကရုပ်လုံးကျဆက်ကောင်တွေအပြင်မှာပုံစံတူလုပ်ထားတဲ့ game တွေကဇက်ကောင်တွေအရာဝတ္ထုတွေနဲ့တကယ့်ကိုတခြားကဘာတစ်ခုတည်းရောက်နေအောင်လို့အသွင်ပုံစံအမျိုးစုံလုပ်ထားတာပါကဘာကျော်ရုပ်ရှင်ကားတွေထဲကဇက်ဝင်ကန်းတွေအတိုင်းကစားကွင်းကြီးတွေဖန်တီးထားတဲ့ Universal Studios ရဲ့ Super Nintendo World ကစားကွင်းအသစ်ကြီးကို Nintendo နဲ့ပေါင်းပြီးတော့ဖန်တီးဖွင့်လှစ်ထားတာဖြစ်ပါတယ်
It is the next step up for us. I mean, we are very good at bringing film-based attractions.
ကျွန်တော်တို့အတွက်ကနောက်ထပ်ခြေလှမ်းကိုလှမ်းလိုက်တာဖြစ်ပါတယ်။ရုပ်ရှင်ဇာတ်ဝင်ကမ်းတွေတဲကအတိုင်းစိတ်ဝင်စားစရာကစားကွင်းတွေကိုဖန်တီးပြီးတော့လူတွေကိုဆွဲဆောင်နိုင်အောင်လုပ်တဲ့နေရာမှာကျွန်တော်တို့ကကြွန့်ကျင်ပြီးသားဖြစ်ပါတယ်။အခုဟာက Nintendo နဲ့ပေါင်းပြီးတော့ game ကိုကစားကွင်းအဖြစ်ဖန်တီးထားတာဖြစ်ပါတယ်။တကယ်ကိုမယုံနိုင်စရာအတွေ့အကြုံမျိုးဖြစ်အောင်ဖန်တီးရတာစိတ်လှရှားဖို့လည်းကောင်းပါတယ်။ဒီကိုရောက်လာတာနဲ့ဂိမ်းတွေလုံးဝရောက်သွားတယ်လို့ဖြစ်ပါလိမ့်မယ
်1985ခုနှစ်ထဲကဒီကနေ့အထိတမျိုးပြီးတမျိုးထွက်နေတဲ့ Nintendo ရဲ့ Super Mario ဂိမ်းပေါင်းက20ထက်မနည်းရှိပါတယ်အဲ့ဒီဂိမ်းတွေထဲမှာကစားရတဲ့အတိုင်းအပြင်မှာကစားနိုင်အောင်လုပ်ထားတဲ့ Super Nintendo World ကို2023 February လတုန်းကမှဖွင့်ခဲ့တာပါဖျော်ဖြေမှုအစုံနဲ့ဖွင့်ပွဲလုပ်တဲ့နေတုန်းက Mario ဂိမ်းတွေကိုဖန်တီးသူ Game DesignerShigeru Miyamoto ကိုရိုင်းလာပြီးတော့ကစားကွင်းကြီးကိုဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။ Super Mario game တွေကိုကိုရိုင်းစိတ်ကြိုက်ပါဝင်ကစားနိုင်တယ်လို့ game တွေကလို့အမှတ်တွေစုနိုင်၊ရွှေပြားတွေစုနိုင်တာမို့ဒီကိုလာကြသူတွေအကြိုက်တွေ့နေပါတယ်။
Yeah, when I was a kid, my parents, my dad, my uncle, they loved the old Mario stuff. We had the Nintendo.
ကျွန်တော်ခနေဘွားတွေကကျွန်တော်အမေရောအဖေရောဦးလေးရောကမာရီယိုဂိမ်းတွေကိုတိတ်ကြိုက်ကြတာပါ။ဒီမှာ Nintendo ဂိမ်းဆက်ရှိတော့အဲ့ဒါနဲ့ကျွန်တော်တို့တစ်ချိန်လုံးကစားကြပါတယ်။ပြောရရင်ကျွန်တော်ခလေးအွယ်တွေကမာရီယိုနဲ့ရင်းနှီးနေတာဖြစ်ပါတယ်။အခုဒီကိုရောက်နေတော့ကျွန်တော်ခလေးဘွားကိုပြန်ရောက်သွားသလိုဖြစ်နေပါတယ
်။ I like it. It feels like a dream come true, right?
ရန်သဘောကျပါတယ်။အိမ်မက်ထဲကတိုင်တကယ်ဖြစ်နေတယ်လို့ခံစားရပါတယ်။ဗီဒီယိုဂိမ်းနဲ့ကိုရောက်နေတယ်လို့ဖြစ်နေတော့ထူးထူးခြားခြားအံ့ဩစရာဖြစ်နေပါတယ
်အခုလို့ကြီးကြီးငယ်ငယ်အရွယ်ဆုံးကစားနိုင်အောင်လုပ်ထားပေးတဲ့ Super Nintendo World ကစားကွင်းချီရောက်လာကြသူတွေစိတ်ပါလက်ပါကစားကြတာကိုမြင်ရတဲ့အတွက်ဖန်တီးသူတွေဘက်ကလည်းဝမ်းသာနေကြပါတယ
် There's nothing better than being inside the land and you'll see kids 5 years old grown men 50 years old
Super Nintendo World မှာ9နှစ်အရွယ်ကလေးကနေအသက်50အရွယ်လူကြီးထိစိတ်လှုပ်ရှားပြီးတော့ပျော်နေကြတာကိုမြင်ရတာဘာနဲ့မှမလဲနိုင်ပါဘူးသူတို့တို့ကအရင်ဂိမ်းထဲမှာသာကစားဘူးတဲ့နေရာတွေရှိဘူးအခုကိုယ်တိုင်သွားရောက်ပြီးတော့ကစားနိုင်တဲ့အတွေ့အကြုံကိုရကြတဲ့အတွက်အံ့ဩမဆုံးဖြစ်နေကြတာပါ
ဒီကစားကွင်းကြီးဟာဂျပန်နိုင်ငံအိုဆာကာမှာရှိတဲ့ Super Nintendo World ကစားကွင်းကြီးနဲ့ဆင်တူလုပ်ထားတာပါ Mario game တွေထဲမှာမပါမဖြစ်တဲ့အဖြူအနီးစက်တွေနဲ့မှုန်းဝင်းတွေကစပြီးတော့ဇက်ကောင်တွေအားလုံးပါတဲ့ game တွေကိုကစားနေကြ game set ကနေတဆင့်ကစားရတာမျိုးမဟုတ်ဘဲကိုယ်တိုင်ပါဝင်ကစားနိုင်ကြသလိုနည်းပညာကြောင့် game set ကောင်တွေနဲ့ကိုယ်နဲ့အပြန်အလှန်တုံ့ပြန်မှုရှိနေအောင်လုပ်ထားပေးတဲ့အပြင်ကိုယ်နိုင်တဲ့အမှတ်တွေကိုလည်းအထူးလုပ်ထားတဲ့လက်ပတ်ထဲမှာစုထားပြီးတော့app ကနေတဆင့်ကိုယ့်ရဲ့အောင်မြင်မှုတွေကိုကြည့်နိုင်မှာဖြစ်ပါတယ
် From the moment you enter you're just I think it's you're totally immersed in this very kinetic environment
ကစားကွင်းကြီးတွေရောက်ပြီဆိုတာနဲ့ဂိမ်းတွေကအတိုင်းမနာမနေလှုပ်ရှားနေတယ်ဝင်းကျင်နဲ့ရောက်သွားတယ်လို့ဖြစ်သွားပါလိမ့်မယ်ကွန်ပျူတာနဲ့ဖန်တီးထားတဲ့ဂိမ်းဆက်ကောင်တွေဂိမ်းတွေကနေရာတွေအားလုံးကကိုယ့်ပတ်ဝန်းကျင်မှာရှိနေတယ်လို့အပြန်အလှန်တုံ့ပြန်ကစားနိုင်ပါတယ်ဒီထဲမှာဘာစည်းကမ်းချက်မှမရှိတဲ့အတွက်ကိုယ်စိတ်ကြိုက်ကြိုက်တဲ့နေရာမှာကြိုက်တယ်လို့ကစားလို့ရပါတယ်ဂိမ်းတွေကစားရင်တက်လာတဲ့ပါဝါတွေကိုလက်မှာပတ်ထားတဲ့ပါဝါလက်ပတ်ထဲမှာအမှတ်တွေစုထားလို့ရပါတယ်။မာရီယိုကတ်လည်းစီးလို့ရပါတယ်။အခုဆိုအခါ200လောက်စီးပြီးတော့ပါပြီ။တခါစီးတိုင်းအတွေ့အကြုံတစ်တွေရလို့အချင်းချင်းစီးလဲရိုးမသွားပါဘူး။
နှစ်ပေါင်း40နီးပါးဂိမ်းလောကမှာထိတ်တန့်နေရယူထားတဲ့ Super Mario game တွေကိုဂိမ်းဆက်တွေရုပ်သံမြင်ဖန်သားပြင်တွေပေါ်ကနေမဟုတ်ဘဲအပြင်မှာကိုယ်တိုင်ပါဝင်ကစားနိုင်အောင်လို့Hollywood မှာရှိတဲ့ Universal Studios က Super Nintendo World ကစားကွင်းကြီးကိုဖွင့်လှစ်ထားတာဖြစ်ပါတယ်။ Super Nintendo အပါအဝင်ကဘာကျော်ရုပ်ရှင်တွေကို Theme Park ကစားကွင်းကြီးတွေအဖြစ်အသွင်ပြောင်းထားတဲ့ Universal Studios ပရဝန်ကြီးတဲ့ကိုဝင်ကလက်မှတ်ကတစ်ရက်အတွက် $109နဲ့အထက်ပေးရမှာဖြစ်ပါတယ်။တကယ်လို့ Universal Studios ဖွင့်တဲ့မနက် 9:00 မတိုင်ခင် Super Nintendo World ကစားကွင်းတဲ့ကိုတနာရီပဲနေမယ်ဆိုရင်တော့$20နဲ့လက်မှတ်ဝယ်နိုင်ပါတယ်။ဂိမ်းဝါသနာရှင်တွေအတွက်ကတော့ကစားကွင်းကြီးထဲမှာကြည့်စရာကစားစရာတွေများလွန်လာတဲ့အတွက်တနာရီတည်းနဲ့တော့အချိန်လောက်လိမ့်မယ်မထင်ပါဘူးရှင်ကျွန်မစုမြတ်ပါ Bye
bye ကိုရိုင်းသွားနိုင်တဲ့ Super Mario game ကဘာအကြောင်းကိုမဆုမြတ်မွန်တင်ဆက်ပေးခဲ့တဲ့ကဘာတလွားခီးသွားအစီအစဉ်မှာနားဆင်ကြရတာပါအခုတော့နေရာပေါင်းစုံအကြောင်းစုံအစီအစဉ်အလှည့်ရောက်ပါပြီထိုင်းနိုင်ငံဘန်ကောက်မြို့နယ်မှာဖွင့်ထားတဲ့မြန်မာစားတောက်ဆိုင်လေးတစ်ဆိုင်ဟာထူးထူးခြားခြားအစားအသောက်တွေဝန်ဆောင်မှုတွေနဲ့ပတ်သက်ပြီးစုရိတ်ရရှိထားပါတယ်မြန်မာစားတောက်ဆိုင်တွေအများကြီးရှိလာတဲ့ဘန်ကောက်မြို့မှာဒီလိုစုရိတ်ရပြီးထူးခြားတဲ့ဆိုင်လေးအကြောင်းမညညိုလင်းကဒီတစ်ပတ်နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်
ညင်းညောင်းတာရတဲ့မြန်မာတေးသချင်းတန်ကိုနားဆင်ရင်အရသာပြေးွားတဲ့မြန်မာအစားအစာစားလို့ရတဲ့ဆိုင်လေးတစ်ဆိုင်ကိုဘန်ကောက်မြို့ကလူစီကားတဲ့နေရာတစ်ခုမှာတွေ့နိုင်ပါတယ်မြန်မာစားတောက်ဆိုင်တွေတနေ့ထက်တနေ့များလာတဲ့ဘန်ကောက်မြို့မှာကလျာနားလိုအမည်ပေးထားတဲ့နိုင်ငံသားသားခရီးသွားတွေအသည့်များတဲ့ Indra Region Hotel နားမှာရှိတဲ့ဒီဆိုင်လေးကတခြားဆိုင်တွေထက်ပိုပြီးထူးခြားတာကတော့အစားအသောက်အပြင်ဝန်ဆောင်မှုတွေအတွက်ပါစုတစိတ်တွေရရှိထားတာပါပဲ
စုကကျွန်တော်တို့2019မှာပေါ့နော်2019မှာကျွန်တော်တို့ကဒီအကောင်းဆုံးအရသာဒီအကောင်းဆုံးမြန်မာအစားအသောက်ကိုအရသာရှိရှိနဲ့ဒီထုတ်လုပ်ပေးနိုင်တဲ့ဒီ quality soup ပေါ့2020မှာကျတော့သူကဒီသူတို့ပေးတာကျတော့ဒီအစိုးရဝန်ထမ်းတို့ဒီထိုင်းနိုင်ငံရဲ့ဒီဟိုနိုင်ငံအကျိုးသက်ပိုးတဲ့ပုဂ္ဂိုလ်တို့ဒီစီးပွားရေးလုပ်ငန်းတို့သူတို့ကပေးတာပေါ့နော်ပေးတော့အဲ့မှာကျွန်တော်တို့ဒီ quality award soup ရရှိတာဖြစ်ပါတယ်2020မှာတော့soup ပေးတဲ့အဖွဲ့အစည်းကတော့ဒီ Thai ASEAN Network ပေါ့နော်အဲ့ဒီကနေကျွန်တော်တို့အစားအစာတွေကိုလာပြီးတော့မီးဆန်းကြည့်တယ်ကျွန်တော်လာလာပြီးတော့မီးဆန်းတယ်လည်းအမှကျွန်တော်တို့ဟိုဟိုအတိမပေးဘဲနဲ့တို့ customer ပုံစံလာလာပြီး customer ပုံစံနဲ့အနေနဲ့တို့လာပြီးတော့မီးဆန်းကြည့်တယ်မီးဆန်းပြီးတော့တို့ကဒီအစားအစာကို quality တို့စားဟိုစိုက်ပြီးတော့ရွေးချယ်ပြီးတော့ကျွန်တော်ပေးတာဖြစ်တယ် restaurant guru ဆိုတဲ့ website ပေါ့နော် online ဒီ traveler တွေသုံးတဲ့ဒီ website ကနေပြီးတော့ကျွန်တော်တို့ best food delivery award ကိုလည်းရရှိထားပါတယ်အဲ့ဒါပြီးသွားရင်ကျွန်တော်တို့ဒီတကဘာလုံးမှာအသုံးအများဆုံးဖြစ်တဲ့ trip advisor ပေါ့ trip advisor website မှာလည်းကျွန်တော်တို့က traveler's choice အနေနဲ့ highly recommend ဖြစ်ထားတယ်ပေါ့နော်ဆိုတော့အဲ့ဒီကနေလည်း customer တွေအများအများလာပြီးတော့သုံးဆောင်လာရရှိ
တယ်တက်တန်းလေးနှစ်ကျော်ရှိလာပြီဖြစ်တဲ့ဒီဆိုင်လေးကိုနိုင်ငံတကာမှာထင်ရှားအောင်မြင်နေတဲ့ထိုင်းအစားအစာတွေကိုရှင်ပြိုင်ထိုးဖောက်နိုင်မှုနဲ့အောင်မြင်လာဖို့တွေအတွက်ကတော့အခက်အခဲတွေအများကြီးကိုကြော်ဖြတ်ခဲ့ရတာပ
ါအခက်အခဲအမျိုးစုံရှိပါတယ်အခက်အခဲတွေကတော့ဟိုဒီဒီထိုင်းဒီအဖွဲ့အစည်းထဲမှာထိုင်းဒီထိုင်းတွေလက်ခံလာအောင်ကျွန်တော်လုပ်ခဲ့ရတယ်လည်းအများကြီးရှိတယ်ပြီးတော့တရားဥပဒေရဟိုတရားဝင်ဖြစ်အောင်လုပ်ခဲ့ရတယ်လည်းကျွန်တော်အများကြီးရှိတယ်ပေါ့နော်ရင်းဆိုင်ဖြည့်ရှင်းခဲ့ရတယ်လည်းကျွန်တော်အများကြီးရှိပါတယ်ဟုတ်ဟုတ်လမ်းကြီးလမ်းကတော့တကယ်စူးခင်းလာမယ်ဗျအဲ့လိုတိမလာခဲ့ဘူ
းအခုလိုမြမအငွေ့အသက်လွှမ်းခြုံထားပြီးမြမအစားအသောက်တွေရဲ့အရသာစစ်စစ်ပေးနိုင်တဲ့ဒီဆိုင်လေးကိုလာရောက်စားသုံးသူတွေထဲမှာထိုင်းနိုင်ငံမှာရှိနေတဲ့မြမပြည်သားတွေအပြင်နိုင်ငံသားသားခရီးသွားတွေကိုလည်းအများစုတွေ့ရပါတယ
်ဂျူဗီယာနဲ့ဆိုင်ရီနော်ဝါစာ this kind of restaurant I was just googling for a nice place to
ရိုးရိုးသားသားပြောရရင်ဘလို့စားတောက်ဆိုင်မျိုးမှန်းမသိပါဘူး Google မှာဆိုင်ကောင်းကောင်းရှာကြည့်တော့မှတ်ချက်တွေတွေ့တယ်။နေရာလေးကိုကြိုက်တယ်။ဒါကြောင့်သွားစားဖို့ဆုံးဖြတ်လိုက်တယ်။ဒီဆိုင်ကအစားအသောက်တွေကောင်းပါတယ်။ကျွန်တော်အတွက်အံ့အားသင့်စရာဖြစ်တယ်လို့ကျွန်တော်တကယ်ချင်းလည်းဖြစ်သွားပါတယ်။သူတို့အစားအစာတွေမှာအကျော်ဆုံးတွေပါတယ်။အရသာလည်းကောင်းတယ်။အိန္ဒိယအစားအစာနဲ့တူပေမဲ့ကွဲပြားခြားနားမှုတော့ရှိပါတယ်။ကျွန်တော်အတွက်ပထမဆုံးစားကြည့်တာဖြစ်ပေမဲ့ခုထိတော့အရင်ကောင်းနေတာ
So far so good
ထိုင်းနိုင်ငံ ံမှာအလုပ်လုပ်ကိုင်နေကြတဲ့မြန်မာပြည်ပွားတိုင်းရင်းသားတွေကလည်းတကူးတကလာပြီးစားသုံးကြပါတယ်
။ All level မှာမြန်မာလည်းကြာပြီးတမိတို့မြဲလိုက်ကြည့်ဖြစ်တယ်လာမလို့ခုတော့ရုံပြပြီးရှိတယ်။အရင်လည်းပျော်တယ်ညမပြီးရုံတော့တို့ခံစားရတယ်ရှိတယ်
ကျန်ပါ။ဒီမှာစားတဲ့ကိုအရင်အစားချင်နေတာအတက်ကြောင့်အရင်အများကြီးမှလိုက်တယ်။ကိုတော့စားမပ
ါ။ဒီဆိုင်မျိုးကိုအခုလိုအောင်မြင်ရလာတဲ့အချက်ထဲမှာအစားအသောက်တွေကိုအရသာရှိရှိပြင်ဆင်ပေးတဲ့အပြင်အထူးကားကတော့စားသုံးသူတွေကိုနှွေးနှွေးထွေးထွေးဆက်ဆံပြီးဂရုစိုက်ပေးတဲ့အချက်ပါတယ်လို့လည်းပြောပါတယ်
။အဓိကကျွန်တော်တို့ဒီဆိုင်ကပေးချင်တာကကျတော့ hospitality ပေါ့ service မဟုတ်hospitality တခုကိုပေးချင်တာဖြစ်တယ်ဆိုတော့ line out သုံးဆောင်တဲ့ပုံကိုယ်တိုင်ဟို warming ဖြစ်ပါစေပေါ့ not called design ကိုလာဖို့အတွက်အများအားဟိုစိတ်ကူးသူတို့စိတ်ကူးမှဖြစ်နေပါစေပေါ့ဆိုတော့အဲ့ဒါကိုကျွန်တော်တို့ကပေးချင်တယ်ဆိုတော့အဓိက hospitality ဒီမှာ line out ထိုင်တယ်ပြီးတော့သူတို့နဲ့ကျွန်တော်တို့က service ပဲမဟုတ်ဟိုက service ဆိုလို့ရင်ကျွန်တော်တို့ကအစားအသောက်တွေချတယ်မာတယ်ဒီလောက်နဲ့ပြီးလို့မရအောင်အဲကျွန်တော်တို့ကသူတို့နဲ့စကားတွေပြောမယ်သူတို့နဲ့ဆွေးနွေးတာတွေရှိတယ်အဲသူတို့ပြန်ဟိုဟိုဘယ်လိုပြောအောင်စကားပြောတာတွေပေါ့နော်ဆိုတော့အရင် engage ဖြစ်အောင်လဲကျွန်တော်တို့ကလုပ်တဲ့အတွက်ကြောင့်ဟိုသူတို့မှာပို့ပြီးတော့ပျော်ရွှင်မှုရတယ်ဒီဆိုင်ကိုလာစားရတဲ့အတွက်ကြောင့်ပေါ့နော်ဆိုတော့အဲ့ဒါတော်တော်များများတော့အဲ့လိုမျိုးခံစားမှုတွေကိုရသွားတယ်အဲ
customer service အရင်ကောင်းတယ်အဲမှာပေါ့တစ်ခေါက်နှစ်ခေါက်လာလိုက်ပြီးလို့စားလိုက်ပြီးဆိုလို့ရှိရင်ဒီကလူတွေကမှတ်မိတယ်ဘာကြိုက်တာလဲဆိုတော့တည်တယ်ဟိုကိုပြောစရာမလိုဘဲနဲ့လာပြီးတော့ဟိုဘယ်လိုပြောမလဲအရင်နေ့တွေကမှားထားတဲ့ဟာကိုပဲဒီဟာပဲအစားအသောက်မှားလိုက်တာနဲ့ကိုဘလိုလိုချင်တဲ့ပုံစံရှိလဲဆိုတာကိုတို့ထပ်ပြီးဖြည့်ဆွတ်ပေးရပါတော့နော် customer service လည်းကောင်းတယ်ဟာလားပြောချင်ပါတယ
်ကလျာဏဆိုင်ရဲ့တာဝန်ရှိသူတွေထူထောင်သူတွေကတော့အစ်မမီအရသာရှိတဲ့မြမအစားအသောက်တွေနဲ့မြမအထုံးနှန်းစင်လာရင်ကျင်းမှုအလှပတွေကိုကဘာကတိလာအောင်ထိုင်းနိုင်ငံမှာရှိတဲ့တခြားမြမအစားအသောက်ဆိုင်တွေနဲ့ပါပူးပေါင်းပြီးလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်ရှင
်ထိုင်းနိုင်ငံဘန်ကောက်မြို့တော်ကမြမအစားအသောက်ဆိုင်တွေအကြောင်းကိုနေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာမတ်ညွန်ညွန်လင်းကတင်ဆက်ပေးခဲ့တာပါအင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုခင်မောင်စိုးမင်းကဆက်ပြီးပြောပြပေးပါရှင
်။စကိုင်းတိုင်းကမ်ပလူမြို့နယ်မလဲတိုင်းနယ်အတွင်းကဗစည်းကြီးချေးရွာကိုစစ်ကောင်စီကလေကြောင်းကနေအနည်းဆုံး2ကြိမ်ပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ကြောင့်အရက်သားတွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေဒါစင်နဲ့ချီသေဆုံးကုန်တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။သေဆုံးသူ50လောက်အထိရှိနိုင်တယ်လို့ကနဦးသတင်းတွေထွက်ပေါ်လာပြီးနောက်ဆုံးရတဲ့သတင်းတွေမှာတော့100အထိရှိနိုင်တယ်လို့ဒေသခံတွေကပြောပါတယ်။ VOA အနေနဲ့တော့တီးခြားအတည်ပြုလို့မရသေးပါဘူး။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ပို့ရေးမှာသူတို့သဘောဆန္ဒနဲ့အညီပြန်နိုင်ရေးအခြေအနေမျိုးဖြစ်လာအောင်မြန်မာစစ်ကောင်စီကိုဆက်လက်ဖိအားပေးဖို့လိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးအဗ်ဒူမိုမန်ကမနေ့ကအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်နဲ့ဝါရှင်တန်ဒီစီမြို့တော်မှာတွေ့ဆုံရမှာပြောကြားလိုက်ပါတယ်။အမေရိကန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံသားဝင်ကြီးတွေတွေ့ဆုံတဲ့အချိန်ဟာမြန်မာနိုင်ငံဘက်ကဒုက္ခသည်1000လောက်ကိုပြန်လည်လက်ခံဖို့အစာတို့စီစစ်မှုတွေလုပ်နေတဲ့အချိန်ဖြစ်ပြီးဒုက္ခသည်တွေရဲ့ဘေးကင်းလုံခြုံမှုနဲ့သူတို့ရဲ့ဆန္ဒနဲ့အညီပြန်ပို့ဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုနေတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။ယောက်ပိုင်းအယ်လန်ဒေတာငင်းညာရေးသဘောတူညီချက်စာချုပ်လက်မှတ်ရေးထိုးခဲ့တာ25နှစ်ပြည့်တဲ့အထိမ်းအမှတ်အဖြစ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့မြောက်ပိုင်းအယ်လန်ကိုရောက်ရှိသွားပါတယ်
။အင်္ဂါညရဲ့အစီအစဉ်တော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆူမိုဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခီလာဝီလျံစ်နဲ့ PJ အယ်လီယော့တို့ဖြစ်ပါတယ်။တော်တာရှင်တွေအနေနဲ့ view မြောပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သချင်တောက်ခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@vnews.com ကိုပေးပို့နိုင်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ11:00မှာလည်းတက်လက်ပြန်နားဆင်နိုင်ပါတယ်ရှင်။ view ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းနေပြီးတော့လူရဆန္ဒပြေဝကြပါသေးရှင်။ကျမအလိမ်ပါပါ။
This program has come to you from the Voice of America, Washington.